Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ VOA American တန်ကနေ2023ခုနှစ်ဇန်နဝါရီလ12ရက်စတာရီညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေဆက်ရိုက်စတင်နေပါပြီ။လိုင်းကီလိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒါ့အပြင် VOA ရဲ့ website နောက် Facebook နဲ့ YouTube တို့မှာလည်းတစ်ချိန်တည်းနားဆင်နိုင်ပါတယ်ခင်ဗျာ။ဒီညအစီအစဉ်မူကကျွန်တော်ဝင်းမင်းပ
ါမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာစစ်တပ်ရဲ့ဝင်ငွေလမ်းကြောင်းတွေဖြတ်တောက်ရေးနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့အာဆီယံကိုလူခွင့်ရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်အမေရိကန်ဂျပန်မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ကိုကျင်းပပါတယ်တရုတ်နိုင်ငံကကိုဗစ်ကူးစက်မှုတွေနဲ့ပတ်သက်လို့အချက်အလက်တွေထုတ်ပြန်ပေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကတောင်းဆိုပါတယ်ဒီသတင်းတွေအပါအဝင်တခြားထိပ်တန်းအောင်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကိုဇော်လိုက်ဒီသတင်းတွေအပြီးမှာတော့သတင်းပေးပို့ချက်တွေထဲမှာမဲစင်းလို့ဖို့လူရည်စင်းစစ်ကောင်စီကောက်ခံနေတဲ့ပေါ်ဒေသခံတူက
သူတို့မောင်းနေတာလည်းဒီကောက်ပေါ်ကိုသူကြည့်နေတာလည်းဒီကောက်ပေါ်အမြဲတမ်းပဲဖြစ်ရပါမယ်မဲစင်းမှန်စားပါမယ်လို့ပြောတာပြောတယ်ဒီကောက်ပေါ်ဟာဖြစ်နေလို့
ဒီစစ်ကောင်စီရောက်ပွဲပေါ်ရခိုင်ပါတီတွေသဘောထားကလည်းမျိုးစုံရှိနေပါတယ်နောက်အာဆီယံ2ကိုယ်စားလှယ်တဲ့မြန်မာပြည်ဘလို့ကင်ကြွယ်မဲ့အပေါ်လည်းအမြင်မျိုးစုံထွက်နေပါတယ်စတဲ့သတင်းတွေပြီးမှာတော့ကျသာရင်းညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသားသတင်းစွာတွေကိုနောက်ဆက်ကြည့်ရှုရမှာပါအခုတော့ထေတန်းရောက်သတင်းတွေကိုကိုစော်ဝတ်လိုက်နဲ့ကျွန်တော်ပဲဖျက်ပြပေးပါမယ်ခင
်မြန်မာစစ်တပ်ရဲ့ဝင်ငွေအရင်းအမြစ်တွေကိုဖျက်တောက်ဖို့နိုင်ငံတကာရဲ့အရေးယူတန်ခတ်မှုတွေမှာရှစ်တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့အနေနဲ့ပူးပေါင်းပါဝင်လာဖို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။အာဆီယံအဆင့်မြင့်အစည်းအဝေးတွေမှာမြန်မာစစ်ကောင်ဆောင်တွေကိုတက်ရောက်ခွင့်မပေးတာကလွဲရင်အာဆီယံအနေနဲ့တခြားနိုင်ငံတွေနဲ့ရှင်ရင်မြန်မာစစ်ကောင်စီကိုဖိအားပေးမှုနည်းလွန်းတယ်လို့ HRW ကသူ့ရဲ့နှစ်စဉ်လူခွင့်ရေးအစည်းအဝေးခန်းစာထဲမှာဝေဖန်ထားပါတယ်။လူခွင့်ရေးကျူးလွန်သူမြန်မာစစ်ကောင်ဆောင်တွေကိုအမေရိကန်နဲ့ဥရောပအပါအဝင်အနောက်နိုင်ငံတွေကပြစ်မှတ်ထားအရေးယူနေချိန်မှာအာဆီယံ၊ဩစတြေးလျ၊ဂျပန်နိုင်ငံတို့ကထိထိရောက်ရောက်အရေးယူမှုမလုပ်တဲ့အတွက်တခြားနိုင်ငံတွေရဲ့ကြိုးပမ်းမှုကိုပါနှောင့်နှေးစေတယ်လို့ HRW ကထောက်ပြပါတယ်။အာဆီယံလက်ကျောက်ကထဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံအနေနဲ့မြန်မာစစ်ကောင်စီကိုထိထိရောက်ရောက်အရေးယူဖို့ဦးစီးဦးဆောင်လုပ်တင်တယ်လို့ HRW အာရှဒေသညွှန်ကြားရေးမှူးအီလိန်ပီယာဆင်ကတိုက်တွန်းထားပါတယ်။ HRW အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့စာမျက်နှာ900ကျော်ပါနိုင်ငံတကာလူခွင့်ရေးအစီရင်ခံစာထဲမှာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖြစ်တဲ့စစ်ရာဇဝမှုတွေနဲ့လူသားမျိုးနွယ်ကိုဆန့်ကျင်တဲ့ရာဇဝမှုတွေအတွက်မြန်မာစစ်ကောင်စီမှတာဝန်ရှိတယ်လို့ဖော်ပြထားပါတယ်။မြန်မာလူမျိုးရေးတပ်ဖွဲ့တွေဟာအစုလိုက်ပြုံလဲတပ်ဖြတ်မှုတရားလက်လွတ်ဖမ်းဆီးချုံနှောင်မှုညှဉ်းပန်းနှိပ်စက်မှုလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုပြည်ပကဒေသတွေတွင်အရသားတွေကိုတိုက်ခိုက်မှုတွေကျူးလွန်ခဲ့ကြတယ်လို့အထောက်အထားတွေနဲ့တကွဖော်ပြထားပါတယ်။မြန်မာစစ်တပ်ရဲ့အထင်အကွက်မဲ့မြေပြင်စစ်ဆင်မှုတွေလေကြောင်းတိုက်ခိုက်မှုတွေကြောင့်အရသာအများအပြားသေဆုံးခဲ့ရတယ်လို့လည်း HRW ကဖော်ပြထားပါတယ်ခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဒုသမ္မတလက်ထက်တုန်းကနိုင်ငံတော်မော်ဂွန်တိုက်ကိုအဲ့ရမဲ့လှုပ်ဝက်မှတ်တမ်းထောက်ထားနောက်ထပ်အတွေ့အကြုံသူ့ရဲ့ကိုယ်ရေးအရာရှိတွေကထပ်တွေ့ခဲ့ပါတယ်သမ္မတဟောင်းအိုဘားမားလက်ထက်သမ္မတဘိုင်ဒန်ဒုသမ္မတအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးနောက်ပိုင်းနဲ့သမ္မတယူကောက်ပွဲမဝင်ခင်ကြားကာလအတွင်းသူအသုံးပြုခဲ့တဲ့ရုံးခန်းဟောင်းနဲ့မဆိုင်တဲ့တည်ကြားနေရာတစ်ခုမှာအခုလိုအစိုးရလှုပ်ဝက်မှတ်တမ်းတွေတွေ့ခဲ့တာလို့အမည်မဖော်လို့တဲ့သတင်းရကိုကိုကားပြီးသတင်းတင်မှာဖော်ပြနေပါတယ်။သမ္မတဘိုင်ဒန်ရွေးကောက်ပွဲမဝင်ခင်အသုံးပြုခဲ့တဲ့ဝါရှင်တန်အခြေစိုက်ပင်ဘိုင်ဒန်စင်တာကနေလှုပ်ဝက်မှတ်တမ်းတချို့နိုဝင်ဘာလကတွေ့ခဲ့ပြီးတဲ့အကြောင်းသူ့ရဲ့ကိုယ်ပိုင်ရှင်းနေတွေကပြောဆိုထားပါတယ်။တခြားနေရာတွေမှာလည်းအလားတူမှတ်တမ်းတွေရှိမှရှိသမ္မတရဲ့ကိုယ်ရေးအရာရှိတွေထပ်မံရှာဖွေနေတယ်လို့ NBC နဲ့ CNN သတင်းတင်မှာဖော်ပြနေပါတယ်။အခုထပ်တွေ့လိုက်တဲ့မှတ်တမ်းရဲ့လှုပ်ဝက်သမ္မတအဆင့်နောက်အရေးအတွက်နဲ့တွေ့ရှိတဲ့နေရာအတိအကျကိုတော့လက်တလောရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်း NBC သတင်းမှာဖော်ပြထားပါတယ်ခင်ဗ
ျအမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံအကြားမဟာဗျူဟာဆက်ဆံရေးပုံမှုခိုင်မာအောင်တိစောက်နေချိန်အရှိတရုတ်ပင်လယ်နဲ့ထိုင်ဝမ်တဝိုက်တရုတ်စစ်တပ်ရဲ့ချင်းချောက်မှုတွေကိုဟန်တားဖို့ဆောင်ရွက်မဲ့အစီအစဉ်တွေချပြတဲ့ပူးတွဲကြေညာချက်မနေ့ကထုတ်ပြန်ပါတယ်ဂျပန်နိုင်ငံအိုကီနာဝါကျွန်းကအမေရိကန်ရစ်တပ်ကိုအတိမတ်ပြုရေးအာကာသနဲ့အစစ်မြင့်စီးရေးနည်းပညာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တွေပါဝင်ပါတယ
် We applaud Japan's pledge to double defense spending by 2027Japan's strategies align closely
2029ခုနှစ်မှာကာကွယ်ရေးအသုံးစရိတ်နှစ်ဆတိုးမဲ့ဂျပန်နိုင်ငံရဲ့ဆုံးဖြတ်ချက်ကိုကြိုဆိုပါတယ် ဂျပန်နိုင်ငံရဲ့မဟာဗျူဟာဟာအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလူညုံရင်းနဲ့နှိစက်ကပ်ညီတဲ့မဟာဗျူဟာဖြစ်ပြီးနှစ်ခုစလုံးရဲ့အဓိကစင်ခွန်မှုတွေကိုရှာဖွေရင်းဘလို့ထိရောက်အောင်လှုပ်ဆောင်ကြမလဲဆိုတာကိုလည်းအဖြေရှာဖို့ဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကမနေ့ဇန်နဝါရီလ10ရက်နေ့ကအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနမှာကျင်းပတဲ့တင်ဒါရှင်းလင်းပွဲမှာပြောဆိုသွားတာပါဒါဟာမနေ့ဖြန်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါတို့ဝါရှင်တန်မြို့တော်မှာမတွေ့ဆုံခင်ကြိုတင်ကျင်းပတဲ့သတင်းစာရှင်းလင်းပွဲဖြစ်ပြီးဂျပန်နိုင်ငံသားရဲ့ဝန်ကြီးယိုရှိမတ်ဆာဟာယာရှိနဲ့အတူအမေရိကန်နိုင်ငံသားရဲ့အမေရိကန်ဝန်ကြီးတွေလည်းမနေ့ကသတင်းစာရှင်းလင်းပွဲကိုတက်ရောက်ခဲ့ကြပါတယ်ခင်ဗျာ
ယူကရိန်းအစီအပိုင်းကဆိုလီဒါမြို့မှာယူကရိန်းနဲ့ရုရှားတပ်ဖွဲ့တွေတိုက်ပွဲပြင်းထန်နေပြီးအခြေအနေကမရေမရာဖြစ်နေပါတယ်ရုရှားဘက်ကပြင်းထန်တဲ့တိုက်ခိုက်မှုတွေကိုယူကရိန်းတပ်ဖွဲ့တွေချက်ညက်ခံရင်ဆိုင်နေတယ်လို့ယူကရိန်းဘက်ကပြောလိုက်ပြီးဒီတိုက်ခိုက်မှုတွေဟာလွန်ခဲ့တဲ့17လနီးပါးအတွင်းအပြင်းထန်ဆုံးနဲ့ထိခိုက်သေးဆုံးမှုအများဆုံးတိုက်ပွဲတွေကတစ်ခုဖြစ်တယ်လို့ပြောလိုက်ပါတယ်။ရုရှားတပ်တွေကယူကရိန်းအရှေ့ဘက်ခြမ်းကစာရင်းတွေရှိတဲ့ဆိုလီဒါမြို့ကိုတိုက်လေရင်တွေမော်တာအမြောက်ကြီးတွေဒုံးကြီးတွေသုံးပြီးတော့ဒရဇက်တိုက်ခိုက်ဖြစ်ခတ်နေတာပါ။ရုရှားတွေဘက်ကဆိုလီဒါမြို့ကိုသိမ်းပိုက်နိုင်ပြီလို့ပြောပေမဲ့ယူကရိန်းဒုကာကွယ်ရေးဝန်ကြီးကတော့ဒီပြောကြားချက်ကိုဗိုလ်ရုနေကညှင်းဆိုခဲ့ပါတယ်။ဆိုလီဒါမြို့ကသာတကယ်သိမ်းယူနိုင်လိုက်ရင်တော့ဒါဟာအခုလပိုင်းတွေအတွင်းအကြအဆုံးတွေများနေတဲ့ရုရှားတွေအတွက်တော့သတင်းကောင်းတစ်ခုဖြစ်ပါလိမ့်မယ်ခင်ဗျာ
။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19 kHz 15653ညာလိုက်တိုမီတာ25 kHz 11803ညလိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေကြာသပတိနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာတရုတ်နိုင်ငံအတွင်း COVID-19 ကူးစက်မှုတွေနဲ့ပတ်သက်လို့အချက်အလက်တွေထုတ်ပြန်ပေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကမနေ့ဇန်နဝါရီလ17ရက်နေ့မှာထပ်မံတောင်းဆိုလိုက်ပါတယ်။တရုတ်အစိုးရထုတ်ပြန်တဲ့သေဆုံးမှုအရေအတွက်ဟာအမှန်တကယ်သေဆုံးမှုတွေနဲ့အများကြီးညွန်နေနေတယ်လို့ WHO ကယူဆတဲ့အကြောင်း WHO ရဲ့အရေးပေါ်တုံ့ပြန်ကင်တွယ်မှုဆိုင်ရာညွှန်ကြားရေးမှူး Michael Ryan ကပြောပါတယ်။ဒါအပြင်ရောဂါကူးစက်ပေးနိုင်မဲ့ဆရာဝန်တွေလိုအပ်နေတာကူးစက်မှုတွေနဲ့ပတ်သက်လို့သတင်းထုတ်ပြန်ပေးတဲ့ပြည်သူ့ကျန်းမာရေးစနစ်အားနည်းနေတာတွေကိုလည်းမိုက်ကယ်ရီယန်ကထောက်ပြပါတယ်။ဒါပေမဲ့တရုတ်အစိုးရကအရေးပေါ်အထူးကျန်းမာဆောင်တွေမှာလူနာကတဲ့အရေးအတွက်တိုးချဲ့တိစောက်ခဲ့တာနဲ့အစောပိုင်းယောဂကူးစက်မှုတွေမှာကိုဗစ်ဆေးအသုံးပြုလာတာတွေနဲ့ပတ်သက်လို့တော့သူကအချီးကျူးပြောဆိုခဲ့ပါတယ်။ကူးစက်မှုတွေနဲ့ပတ်သက်လို့တရုတ်အစိုးရရဲ့အချက်အလက်ထုတ်ပြန်မှုအားနည်းတာတွေကြောင့်နိုင်ငံအတော်များများမှာတရုတ်ခရီးသွားတွေကိုကိုဗစ်ဆစ်ဆေးရတဲ့အခြေအနေတွေဖြစ်လာရတာဟာတိကျမှန်ကန်တဲ့အချက်အလက်တွေမရနိုင်တဲ့အတွက်ကြောင့်ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံသားဝင်ကြီးဟောင်းကိုရာထူးဖယ်ရှားလိုက်တာဟာတုံ့လောက်ချက်ချားစရာပါလို့ကြွန့်ကျင်သူတွေကထောက်ပြလိုက်ပါတယ်။ဒီနိုင်ငံသားဝင်ကြီးဟောင်းရီယောင်ဟိုကိုခေါင်းဆောင်ကင်ဂျုံအန်ကရာထူးကဖယ်ရှားလိုက်တာဟာမြောက်ကိုရီးယားထိပ်တန်းသံတမန်တွေကြားတုံ့လောက်သွားစေတဲ့သတင်းတစ်ခုဖြစ်လိမ့်မယ်လို့မြောက်ကိုရီးယားရေးကြွန့်ကျင်သူတွေကပြောလိုက်တာပါ။ဒီနိုင်ငံသားဝန်ကြီးဟောင်းရီဟာ2018ခုနှစ်နဲ့2019ခုနှစ်အတွင်းအမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲနှစ်ကြိမ်ကျင်းပနိုင်အောင်စီစဉ်ရမှာအဓိကစီစဉ်ခဲ့သူဖြစ်ပါတယ်။သူ့ကိုသေတံစီရင်လိုက်ပြီးဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပြီးမှန်ခဲ့မယ်ဆိုရင်တော့တန်တဗန်တွေကြားမှာပို့လို့တော်အကြီးကျယ်တုံ့လောက်အံ့အားသင့်စရာဖြစ်ပါလိမ့်မယ်။ရီကိုလူများမြင်ကွင်းမတွေ့ရတာနှစ်နှစ်ရှိပြီဖြစ်ပြီးသူ့ကံကြမ္မာနဲ့ပတ်သက်လို့အမျိုးမျိုးတဆပြောဆိုနေကြပါတယ်ခင်ဗျာ။
ဘရာဇီးနိုင်ငံမှာဇန်နဝါရီလ10ရက်နေ့ကလွတ်တော်နဲ့အစိုးရရုံးတွေကိုလူထုလူဝေးနဲ့စင်းတင်းဖြစ်စည်းခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးသမ္မတဟောင်းဂျိုင်းဘိုဆိုနာရိုနဲ့လက်တွဲခဲ့တဲ့လွတ်တော်အမတ်တွင်းကအမတ်3ယောက်ကိုစုံစမ်းစစ်ဆေးဖို့ပြည်ထောင်စုအစိုးရရှေ့နေတွေကမနေ့ဇန်နဝါရီလ17ရက်နေ့မှာတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကဖြစ်ခဲ့တဲ့လွတ်တော်တရားရုံးချုပ်နဲ့သမ္မတရုံးတွေစင်းတင်းခံရမှုဟာဆယ်စုနှစ်တွေအတွင်းဘရာဇီးနိုင်ငံရဲ့ဒီမိုကရေစီအဆောက်အုံအဆိုးဝါးဆုံးတစ်ခက်ခံရမှုဖြစ်ပါတယ်။လက်ရဇွန်တမရဟောင်းဘိုဆိုနာရိုကိုထောက်ခံသူတွေကဆန္ဒပြပွဲအသစ်တွေထပ်ကျင်းပဖို့ပြင်ဆင်နေသလိုလက်ဝဲရင်းတမရလူးဝစ်အင်နာစီယိုလူလာဒါဆီလ်ဗာရဲ့အဆိုရကလည်းလုံခြုံရေးတိုးမြင့်မှုပြင်ဆင်နေပါတယ်ဘရာစီးလျားမြို့တော်အဆိုရအဆောက်အုံတွေကိုအကြမ်းဖက်စီးနင်းခဲ့မှုနဲ့ဆက်နွယ်ပြီးလူ1159ယောက်ကိုဖမ်းဆီးထားခဲ့တဲ့အကြောင်းဘရာဇီးရဲတွေကပြောပါတယ်အဲ့ဒီထဲက684ယောက်ကိုတော့လူသားချင်းစာနာမှုအကြောင်းပြချက်နဲ့ဖမ်းဆီးပြီးမှပြန်လွတ်ပေးခဲ့ပါတယ်လွတ်ပေးလိုက်တဲ့သူတွေထဲမှာအသက်အရွယ်ကြီးရင်သူတွေကျန်းမာရေးမကောင်းတဲ့သူတွေနဲ့က ခလေးရှိတဲ့မိဘတွေပါဝင်ပါတယ်ပြီးခဲ့တဲ့အောက်တိုဘာလကသမရဟောင်းဘိုဆိုနာရိုရှုံးနိမ့်ခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုပြန်ပြောင်းဖို့ဆန္ဒပြသူတွေကကြိုးစားခဲ့ပြီးလမ်းနေဆက်ရုံတွေကိုပိတ်ပစ်ဖို့လျှက်စစ်ပါဝင်လိုင်းတွေကိုဖျက်တောက်ပြီးအာနာသိမ့်နိုင်တဲ့အခြေအနေအထိအထူးကြုံနေဖန်တီးဖို့မကြသေးခင်သတင်းပတ်တွေအတွင်းလူမှုကွန်ရက်တွေကတစဉ်စီရင်ခဲ့ကြပါတယ်ခင်ဗျာ
အမေရိကန်မှာတော့လေကြောင်းထိမ့်သိမ့်မှုစနစ်ချွတ်ရင်းတာကြောင့်လေယာဉ်ခီးစဉ်ထောင်ချီနှောင့်နှေးဖြစ်ဖြစ်ခဲ့ရတာကိုပုံမှန်ပြန်ဖြစ်ဖို့ကြိုးစားနေကြပါတယ်အမေရိကန်နိုင်ငံမှာဖက်ဒရယ်လေကြောင်းထိမ့်သိမ့်မှုစနစ်ချွတ်ရင်းမှုကြောင့်မနေ့ဇန်နဝါရီ17ရက်နေ့ကလေယာဉ်ခီးစဉ်တွေအခုလိုဖြစ်ခဲ့တဲ့အပေါ်ဒီနေ့မှာတော့ပုံမှန်ပြန်လည်ပတ်နိုင်ဖို့မျှော်လင့်တဲ့အကြောင်းအမေရိကန်လေကြောင်းလိုင်းတွေကပြောနေပါတယ်ဖက်ဒရယ်လေကြောင်းထိမ့်သိမ့်မှုစနစ်ချွတ်ရင်းပြီးဘေးကင်းလုံခြုံမှုဆိုင်ရာအရေးကြီးတဲ့ချက်လက်တွေပြတ်သွားခဲ့တာကြောင့်မနေ့ကလေရင်ခီးစဉ်9000ကျော်နှောင့်နှေးတာဖျက်လိုက်ရတာတွေဖြစ်ခဲ့ပါတယ်။အမေရိကန်ပြည်တော်စုနယူးယောက်မြို့မှာရှိတဲ့ World Trade Center ကိုအကြမ်းဖက်သမားတွေတိုက်ခိုက်ခဲ့တဲ့ 9/11 ဖြစ်ရနောက်ပိုင်းဆယ်စုနှစ်နှစ်စုအတွင်းတနင်္ဂနွေလုံးတိုင်းကြတဲ့ပထမဆုံးအချိန်ဒီလေရင်ခီးစဉ်တွေရပ်သွားခဲ့တာဖြစ်ပြီးခီးတယ်တွေလည်းကတောင်ကနင်းဖြစ်သွားခဲ့ရပါတယ်။ကနူးလေလာတရှိချက်တွေရတော့ကွန်ပျူတာထင်းချုပ်စနစ်ချွေမှုကြောင့်ဖြစ်တာလို့တာဝန်ရှိသူတွေကပြောဆိုထားပြီးအင်တာနက်ဆိုင်ဘာတိုက်ခိုက်ခံရမှုမျိုးတော့မဟုတ်ဘူးလို့ပြောပါတယ်အကြောင်းရင်းကိုလည်းစုံစမ်းစစ်ဆေးနေစေလို့ဆိုပါတယ်ခင်ဗျာ Chatta Rainya နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့တူပြောပြခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုစတိုက်ပြောပြပေးပါမယ်ပထမဆုံးကတော့မဲစင်းလို့ဖို့လူရည်စင်းစစ်ကောင်စီကောက်ခံနေတာပါနိုင်ငံနဲ့မတီမငိမ့်အခြေအနေတွေအတွင်းမှာပဲ2023ရွေးကောက်ပွဲအတွက်လူရည်စင်းကောက်ရင်မှုတွေတင်တဆင်ဆက်လုပ်နေပါတယ်။ရန်ကုန်ပါဝင်တနင်္ဂနွေလုံးမှာအခုလိုမဲစင်းအတွက်လူရည်စင်းကောက်ရင်မှုတွေလုပ်နေတာပါ။ဒေသခံတော်များများကတော့ဒီလူရည်စင်းကောက်ခံမှုပေါ်စိတ်ဝင်စားမှုနည်းတယ်လို့ယုံကြည်မှုလည်းနည်းပါတယ်။ရန်ကုန်ကစုံစမ်းမေးမြန်းသတင်းပို့ဖို့ချက်တွေကိုမဆုမြတ်မွန်ပြောပြပေးပါအောင်ခင်ဗျာ။
မဲစင်းအတွက်လူဦးရေစင်းကောက်ခံမှုကိုဇန်နဝါရီလဆန်းကစပြီးတော့နိုင်ငံတော်ကလှုပ်ဆောင်နေပါတယ်။ကောက်ယူမှုပုံကတော့အိမ်မှာအမှန်တကယ်နေထိုင်တဲ့လူစရင်းကိုနာမည်မှတ်ပုံတင်တဲ့တကွစီးစစ်ကောက်ယူတာဖြစ်တယ်လို့ကိုရိုင်းကြုံရတဲ့ရန်ကုန်မြို့အင်းစိန်မြို့ကတယောက်က VOA ကိုပြောပြပါတယ်
။မတော်နေမှာနေရ။ရန်ကုန်မှာကျတော့အလုံးနဲ့ဆိုတော့အင်းသားလာနေတာပေါ့နော်။နေမှာတကောင်ချင်းရှိတယ်လေ။အဲ့တော့မှလည်းလာကောက်တဲ့ခါကျရင်ဒီသားစုကအမတို့နာမည်စရင်းလေးပေးမှာဆိုတော့သူတို့ကိုပြောပြတယ်။မင်းတို့ကမဆိုင်ဘူးဒီမှာဒီခုအိမ်မှာနေတဲ့သူစရင်းကိုပဲသူတို့ကကောက်တယ်လို့ပြောရတယ်။ကျွန်တော်ကဘာမှထရီထူတော့မမေးဘူး။ဘာပြက်ကောက်လဲဆိုတာလည်းသူတို့ကမပြောဘူး။သူတို့ကလည်းတို့အမားတို့ကတော့မှန်းနိုင်ကြတယ်စိတ်လည်းမကြောက်သူတို့လုံးမဲ့ရေကောက်ပွဲဆိုတာလည်းယုံလည်းမယုံမဲပေးဖို့ဆိုတာအဝင်ပဲပေးမှလည်းမဟုတ်ဘာမတက်တာလို့ဒါသူတို့ကောက်တော့ပေးရတာလည်းရှိရတယ်သူတို့ချင်းနေမှန်လာမယ်လို့လည်းမယုံပါဘူ
းမြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းလဲစတင်တဲ့2010နောက်ပိုင်းမှာအထွေထွေရေကောက်ပွဲ3ချိန်ပြုလုပ်ခဲ့ပြီးပါပြီ3ချိန်လုံးမှာမဲစင်းမှားတာတွေမပြည့်စုံတာတွေနေရာတော်တော်များများကြုံခဲ့ရပါတယ် NLD ပါတီကအပြတ်အသတ်အနိုင်ရခဲ့တဲ့2020ရွေးကောက်ပွဲမှာမဲစင်းမှားတာကိုထောက်ပြပြီးတော့စစ်တပ်ကအာဏာသိမ်းယူခဲ့ပါတယ်။အခုစစ်ကောင်စီကကျင်းပဖို့ပြင်းနေတဲ့ရွေးကောက်ပွဲကိုရောအခုလိုမဲစင်းကောက်ခံမှုတွေကိုပါစိတ်ဝင်စားမှုနှဲကြတယ်လို့ရန်ကုန်လှိုက်သားရမြို့နယ်ကဒေသခံတဦးကပြောပါတယ
်။ဖွက်လာတဲ့ရှင်းရှင်းပြမှာပဲအဲလိုဟိုအမှန်နဲ့မှားနေကြတာကြုံရမှာ။စိတ်ပြီးတော့ကျွန်တော်ကအပေါ်ရင်းလေးကြီးရတဲ့ဟာရောအတိမိတ်ဆိုပြီးပါလေအမနာရင်းနေရာတော့ပြောတော့မင်းတော့မထက်မှန်ပြီးတော့များတယ်အဲမှန်နိုင်မလားဆိုတော့ပထမတူကျွန်တော်တို့17လပိုင်းလောက်ကတော့သခေါင်းကြီးနေအိမ်တိုင်းကြီးကိုလိုက်တောင်းတယ်ခုကြတော့တို့မြေကြီးကိုဆင်းပြီးတော့ပေါ့လေသခေါင်းကြီးနဲ့မှပါတဲ့ဟာပေါ့လူကနေရောက်ရှိတယ်ပေါ့လေအဲလိုပေါ့ဒီအားကြီးတော့မှန်နိုင်တယ်လို့ထင်တာပဲအိုးဘယ်လိုကမဲ့တော့မယုံတော့မယုံပါဘူးလို့ဒါပေမဲ့ကျွန်တော်ကစည်ရင်းထွက်လာမှပဲဒီမဲပြီးတဲ့လူတွေရဲ့နာမည်ထွက်လာမှပဲပို့ပြီးတော့ကျေးဇူးတွေလည်းပြောလို့ရမှာပေါ့
အခုလူဦးရေစည်ရင်းကောက်ခတ်မှုကိုစစ်ကောင်စီအဖွဲ့ရုံးဆိုင်ရာနေပြည်တော်ကောင်စီနယ်မြေရန်ကုန်တိုင်းမန္တလေးတိုင်းနဲ့ရခိုင်ပြည်နယ်ကမြို့နယ်ရက်ွက်ကျေးရွာတွေမှာအရင်ဆုံးစတင်ပြီးတော့တနင်္ဂနွေလုံးမှာဇန်နဝါရီလ9ရက်ကနေ31ရက်နေ့အထိကောက်ယူသွားမယ်လို့အမည်မဖော်လိုတဲ့လဝကအရာရှိတဦးက VOA ကိုအတည်ပြုပါတယ်။အခုကောက်ယူတဲ့လူဦးရေစရင်းဟာပြီးခဲ့တဲ့နှစ်တုန်းကစစ်ကောင်စီရဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကလူဝင်မှုကြီးကြပ်ရေးဌာနကိုပေးပို့ခဲ့တဲ့အိမ်တော်စုစရင်းကိုအခြေခံပြီးတော့မြေပြင်အချက်အလက်နဲ့စီးစစ်လှုပ်ဆောင်တာဖြစ်တယ်လို့အဲဒီလဝကအရာရှိကပြောပါတယ်။
2020ရွေးကောက်ပွဲမဲစရစ်မှာအမားတွေများစွာရှိခဲ့တဲ့အတွက်အခုလိုမြေပြင်ကွင်းဆင်းကောက်ယူတဲ့စနစ်ကိုလှုပ်ဆောင်တာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ဘက်ကလည်းပြောဆိုထားပါတယ်။ KSSS မမှန်ခဲ့တဲ့လူဦးရေစရင်းကိုအတင်းကောက်ယူလဲမြန်မာပြည်ရဲ့လက်ရှိအနေအထားအရစရင်းမှန်ရဖို့ခက်လိမ့်မယ်လို့လေးလာဆောင်ကြည့်သူတို့ကတော့သုံးသပ်ပါတယ်။အဲ
့တော့လူဦးရေစရင်းဆိုတာကျွန်တော်မှားနေတာဘာဖြစ်ဖြစ်ဘာကိန်းလားဖြစ်ဖြစ်ဒီကမှတ်တဲ့သုံးစားလို့မရဘူး။ခုလေဝပြောကြတယ်ပေါ့နော်ဟိုမဲမတမာမှုဖြစ်နေတယ်ပြီးတော့ဆင်းနေတာထွက်နေတယ်အစ်စ်တွေပြောကြတာပေါ့နော်အဲ့လိုဆိုရင်ကျွန်တော်ကဘယ်အစိုးရတက်တယ်ဘယ်ဖြစ်ဖြစ်ဖြစ်ကျွန်တော်တို့မပြုတ်ရင်မကြောင်းလေးပြီးဒီကိစ္စနားနေတာမှားတယ်ပေါ့ဟိုနိုင်ငံသားတယောက်အနေနဲ့ပြောမှဆိုရင်ဒီကောက်ဒီတိုင်းရဲ့အေးချမ်းမှသာလေဒီနေမှသာလေဒီကောက်ပွဲဟိုကျွန်တော်တို့ကဟိုအောက်မြောက်သွင်းလို့ရမှာဘူးဆိုတော့ကျွန်တော်တို့ကဒီကောက်ပွဲကြီးကိုဖျက်ခဲ့ပြီးဒီကျွန်တော်ဘုံဘုံနေနေပြောရင်တော့ညတာမှုဖြစ်နိုင်ဘူးဘလို့မှဖြစ်နိုင်လို့ဒါမဲ့သူတို့မောင်းတင်လာတဲ့ရွေးကောက်ပွဲပေါ့နော်သူတို့ကျင်းလာတဲ့ရွေးကောက်ပွဲအမြန်ပါဖက်ကြည့်ရပါမယ်ဒီမဲဆင်းမင်္ဂလာပါမယ်လို့ပြောတာပြောတယ်ရွေးကောက်ပွဲဟာဖြစ်နိုင်ဘူးလာလာမယ်အားမရှိပါဘူးကျွန်တော်တို့ကတော့အဲ့ဒါကြီးပေါ်မှာတော့အားမထားပါဘူ
းအာနာသိမ့်မှုကိုစန့်ကျင်တဲ့ဒေါ်လာရဲ့အင်အားစုတွေကတော့စစ်ကောင်စီရဲ့ရွေးကောက်ပွဲကိုစန့်ကျင်ဖို့ပန်ကြားချက်တွေထုတ်ထားပြီးတော့တိုက်တွန်းထားပါတယ်ပြည်သူတွေအနေနဲ့စစ်ကောင်စီရဲ့လူဦးရေစရင်ကောက်ယူမှုနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာပူးပေါင်းဆောင်ရွက်ခြင်းမပြုဖို့လည်းတိုက်တွန်းထားကြပါတယ်ရန်ကုန်မန္တလေးလိုမြို့ပြနေရာတွေမှာအခုလိုလူဦးရေစစ်တမ်းကောက်ယူမှုတွေလွယ်ကူနိုင်ပေမဲ့ပဋိပက္ခတွေရှိနေတဲ့မကွေးစကိုင်းနဲ့တိုင်းရင်းသားဒေသတော်တော်များများမှာတော့အခုလိုမျိုးစစ်တမ်းကောက်ယူဖို့အခက်အခဲရှိနိုင်ပါတယ်။ဆရာနာသိမ့်ပြီးနောက်ပိုင်းမှာပဋိပက္ခတွေကြောင့်ထွက်ပြေးနေရတဲ့ပြည်ရင်းဒုက္ခတွေအခြေအတွက်ဟာလည်းတိုးလာနေရမို့ဒီလူတွေကိုဘယ်လိုစရင်ထက်ကောက်ယူမလဲဆိုတာကလည်းရေရေရာရာမသိရသေးပါဘူး။ရွှေကောက်ပွဲကိုအခုနှစ်ဩဂုတ်လမှကျင်းပဖို့စစ်ကောင်စီကမူလကစီစဉ်ထားပါတယ်ရှင
်။မဲဆင်းလို့ဖို့လူရည်စင်စစ်ကောင်စီကောက်နေတာပေါ့ယုံကြည်မှုနည်းနေတာကိုမဆုမြတ်မုံပြောပြခဲ့တာပါ။အခုတော့စစ်ကောင်စီလုံးမဲ့ဒီရွှေကောက်ပွဲပေါ့ရခိုင်ပါတီတွေသဘောထားအမျိုးမျိုးရှိနေတဲ့အကြောင်းပါစစ်ကောင်စီကျင်းပမဲ့ရွှေကောက်ပွဲဟာတရားမျှတတဲ့ရွှေကောက်ပွဲတစ်ခုမဖြစ်နိုင်ဘူးဆိုပြီးနိုင်ငံတကာပါဝင်အဓိကတိုက်ခိုက်နိုင်ငံပါတီတွေနဲ့တက်ကြွလှရှသူအများစုကလက်မခံကြပါဘူး။ဒါပေမဲ့လည်းရွေးကောက်ပွဲဟာဒီမိုကရေစီအတွက်မရှိမဖြစ်လိုအပ်တယ်လို့ယူဆပြီး AFP ရခိုင်ဥဆောင်ပါတီနေနဲ့ဝင်ပြိုင်မယ်လို့တော့ပါတီခေါင်းဆောင်ဒေါက်တာအေးမောင်ကပြောပါတယ်။ဒီအကြောင်းပြဖို့ချက်ကိုကုစံကျော်ပြောပြပေးပါအောင်ခင်ဗျာ
။ရခိုင်ပြည်နယ်တဲကရခိုင်လူမျိုးကိုစားပြုပါတီတွေကြားမှာစစ်ကောင်စီလုံမဲ့ရွေးကောက်ပွဲကိုမဝင်ဖို့ဆုံးဖြတ်တာရှိတယ်လို့စဉ်းစားစောင့်ကြည့်နေတဲ့ပါတီလည်းရှိပါတယ်။ထင်ရှားတဲ့ရခိုင်နိုင်ငံရေးသမားဒေါက်တာအေးမောင်ဥဆောင်နဲ့ရခိုင်ဥဆောင်ပါတီ AFP ကတော့အခုစစ်ကောင်စီကကျင်းပမယ့်ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ဖို့ဆုံးဖြတ်ထားပါတယ်။တရားဝင်မှတ်ပုံတင်ထားတဲ့ပါတီတရဲ့အနေနဲ့ဝင်ပြိုင်သွားမှာဖြစ်တယ်လို့ AFP ပါတီဥက္ကဋ္ဌဒေါက်တာအေးမောင်က VOA ကိုပြောပါတယ်
။ဟိုကျွန်တော်တို့ကတော့မြည်သည့်ဖွဲ့စည်းကမဆိုနော်ဟိုကျင်းပရင်ဟိုဝင်ပြိုင်မှာပါ။အခုလေးပဲ AFP ကာလာတို့မှလည်းပြိုင်မယ့်သဘောပါပဲ။ဘာလို့လဲဆိုရင်မှတ်ပုံတင်ထားတဲ့သဘောကရွေးကောက်ပွဲမှာဝင်ပြိုင်ဖို့အတွက်ပါ။ဝင်မပြိုင်ရင်လည်းနိုင်ငံရေးပါတီပတ်ပုံတင်တဲ့ဥပဒေရဖြတ်သိမ်းခံရမှာပေါ့
ရခိုင်ပြည်နယ်မှာရှိရပါတီတွေတဲကတခုဖြစ်တဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီကတော့စစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတခုမဖြစ်နိုင်တယ်လို့တရားဝင်မှုမရှိတာကြောင့်ဝင်ရောက်ရှင်ပြိုင်မှာမဟုတ်ဘူးလို့ပါတီတာဝန်ရှိသူတွေကပြောဆိုထားပါတယ်ပြီးခဲ့တဲ့2020ရွေးကောက်ပွဲတုန်းကရခိုင်ပြည်နယ်မှာအများဆုံးအနိုင်ရခဲ့တဲ့ရခိုင်အမျိုးသားပါတီ ANP ကတော့စစ်ကောင်စီဦးဆောင်ကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးဆုံးဖြတ်ချက်တစုံတရာမချသေးဘူးလို့ AMP ပါတီဥက္ကဋ္ဌဦးတာထွန်းလာကပြောပါတယ်။ရခိုင်ဦးဆောင်ပါတီကတော့စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲဟာပြည်ထောင်စုအတွက်ရောပြည်သူတွေနဲ့ဒီမိုကရေစီအတွက်ပါအရေးကြီးတယ်လို့စစ်ကောင်စီအတွက်လည်းရွေးကောက်ပွဲကတဆင့်နိုင်ငံရေးထွက်ပေါက်တဲ့ပေးတင်တယ်လို့ယူဆတဲ့အကြောင်းရခိုင်ဦးဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ်
။ဘလို့ထွက်မှလဲအလုံးပိတ်ပြီးရိုက်ကြမှာလားအကုန်ပေးစီလား90နားလေးမှာဘလောက်ပေးခဲ့ပြီးလဲဒီနေ့ကြမှုကိုဆက်ပေးကြမှာလားမပေးပြန်တဲ့ညီရင်းတော်ဘလို့ထွက်လန်းကိုပေးမှာအဲ့လိုထွက်လန်းဒီခုနကျွန်တော်တို့ရဲ့ပြည်ထောင်စုအတွက်ရောဖွဲ့စည်းပုံခြေခံဥပဒေအတွက်ရောကိုကျုပ်မင်းအောင်နိုင်အတွက်ရောပြည်သူလူထုအတွက်ရောရွေးကောက်ပွဲဒီလိုအပ်တယ်။အဲ့ဒီလိုအပ်ချက်ရကျွန်တော်ကဖြစ်စည်းဖို့အတွက
်လူထုယုံကြည်ရတဲ့ရွေးကောက်ပွဲတစ်ခုဖြစ်လာဖို့ကတော့တမာတမက်ကြတဲ့ရွေးကောက်ပွဲကော်မရှင်တစ်ခုကိုဖွဲ့စည်းပေးဖို့လိုအပ်တယ်လို့ဒေါက်တာအေးမောင်ကပြောပါတယ်
ရွေးကောက်ပွဲဒီအများယုံကြည်ဖို့အတွက်တမာတမက်ကြတဲ့ရွေးကောက်ပွဲကော်မရှင်တော်တယ်ဘယ်မလိုက်ပါဘူးဆိုတဲ့ကော်မရှင်မျိုးဖွဲ့စည်းပေးဖို့တောင်းဝန်ကြီးကြီးမားမားရှိတယ်အဲ့တော့ PR စနစ်ဆိုတာခုနလိုလေ FTP ကိုအစားသွင်းတဲ့အခါမှာ PR စနစ်ပတ်သက်လို့အများကြီးလူလူတပိုးပေါအောင်ရှင်းပြပေးဖို့ PR စနစ်ရဲ့ရည်ရွယ်ချက်ကအမျိုးသားညီညွတ်ရေးအစိုးရကိုဥတည်စေလို့ပြောပါတယ
်ပြီးခဲ့တဲ့2020ရွေးကောက်ပွဲတုန်းကတော့ရခိုင်ပြည်နယ်ကမြို့နယ်တချို့မှာလုံခြုံရေးအရရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူးအခုလက်တလောအဖြစ် AA ရခိုင်တပ်ဖွဲ့နဲ့စစ်ကောင်စီကြားနှုတ်အားဖြင့်အပြစ်ခတ်ရစဲရေးယူထားပါတယ် ေပါဝင်ညီနောင်သုံးဖွဲ့ရဲ့နှစ်တကူထုတ်ပြန်ချက်ထဲမှာတော့အခြားတော်လှန်ရေးအဖွဲ့အစည်းတွေနဲ့စစ်အာဏာရှင်စနစ်ကိုတွန်းလှန်တိုက်ဖြတ်သွားမယ်လို့တန်တိမ့်တန်ပြူဖော်ပြထားပေမဲ့စစ်ကောင်စီကလုံမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့တစုံတရာပြောဆိုထားတာမရှိပါဘူး။ຫນွေဦးတော်လှန်ရေးနောက်ပိုင်းပေါ်လာတဲ့တော်လှန်ရေးအဖွဲ့အစည်းတွေနဲ့ KIA ကချင်လွတ်လပ်ရေးတပ်အပါအဝင်အဓိကတိုင်းရင်းသားလက်နက်ကိုင်အများစုကလည်းဒီရွေးကောက်ပွဲဟာတရားဝင်မှုမရှိဘူးလို့တုံ့ပြန်နေကြပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်ကလည်းစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲတစ်ခုမဖြစ်နိုင်တဲ့အကြောင်းနဲ့မြန်မာနိုင်ငံရဲ့အကြက်တဲကိုပိုရှေကြစေပြီးတိုင်းပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့တည်ငြိမ်အေးချမ်းသာယာရေးကိုနှောင့်နှေးကြံ့ကြာစေမယ့်အကြောင်းကြေညာချက်ထုတ်ပြန်ထားတာတွေလည်းရှိပါတယ်။မြန်မာနိုင်ငံအနှံ့မှာတော့ရွေးကောက်ပွဲအတွက်မဲဆင်းပြုစုတာမျိုးလူဦးရေစင်းကောက်ယူမှုတွေစတင်နေပေမဲ့မြန်မာစစ်ကောင်စီဘက်ကတော့ရွေးကောက်ပွဲကျင်းပမယ့်ရက်နဲ့ပတ်သက်လို့လူထုကိုတိတိကျကျကြေညာပြောဆိုတာတော့မရှိသေးပါဘူးခင်ဗျာ
။စခိုင်မှာလာမယ့်ရွေးကောက်ပွဲပေါ်သဘောထားမျိုးစုံဖြစ်နေတာကိုကိုစံကျော်ပြောပြခဲ့တာပါ။အခုဆက်ပြီးမြန်မာဆိုင်ရာအာဆီယံ2ကိုယ်စားလှယ်အသစ်မြန်မာရေးဘယ်လိုကင်ကြွယ်မလဲဆိုတာပေါ်လဲအမြင်မျိုးစုံထွက်နေတဲ့တဲ့မှာမြန်မာဆိုင်ရာ2ကိုယ်စားလှယ်အဖွဲ့ရုံးကိုဦးဆောင်သွားမယ့်အာဆီယံ2ကိုယ်စားလှယ်အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဟာမြန်မာရေးကိစ္စမှာဘယ်လိုချိကပ်နေနိုင်သွားမယ်ဆိုတာပေါ့အများကစိတ်ဝင်တစားရှိနေပါတယ်အဖွဲ့အစည်းအားလုံးနဲ့ပူးပေါင်းဆောင်ရွက်သွားမယ်ဆိုတဲ့အာဆီယံ2ကိုယ်စားလှယ်ရဲ့ကြေညာမှုအပေါ်မှာနိုင်ငံရေးလှိလာသုံးသပ်သူတွေရဲ့အမြင်မျိုးမျိုးရှိနေပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့လာတာကိုကိုသားညွန့်ကပြောပြပေးပါအောင်ခင်ဗျာ
အရှိတောင်အရှနိုင်ငံများအသင်းအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရက်နူမာဆူဒီဟာမြန်မာနိုင်ငံအတွက်2ကိုယ်စားလှယ်အဖွဲ့ကိုဖွဲ့စည်းသွားဖို့ရှိနေပါတယ်ဒီဖွဲ့ကသူကိုယ်တိုင်ဥဆောင်သွားမှာဖြစ်ပြီးတော့ဘလောက်ထိအောင်မြအောင်လို့ဆွဆောက်နိုင်မလဲဆိုတဲ့အပေါ်မှာတော့အမျိုးမျိုးအမြင်တွေရှိကြပါတယ်။ပြိပခဖြစ်နေတဲ့အဖွဲ့စည်းအားလုံးနဲ့ပူးပေါင်းဆောင်ရွက်ဖို့တဲ့တိုင်းသာပြည်သူလူထုရဲ့တောင်းဆိုချက်ကိုပဲအာဆီယံအနေနဲ့အလေးထားသင့်တယ်လို့နိုင်ငံရေးလှိလာသူတချို့ကမြင်ပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးဟာတန်ငင်းတမန်ဂင်းကနေပြဿနာရဲ့အဖြေကိုရဖို့စိတ်ဝင်စားနေပုံရတဲ့အကြောင်းမြမလူခွင့်ရေးဖွဲ့ BHRN ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးကျော်ဝင်းကပြောပါတယ်။စစ်ရဇဝမှုတွေကျွလွန်နေလို့နိုင်ငံတကာမှာဆွဆွဲခံရတဲ့အာဏာသိမ်းမြန်မာစစ်ကောင်စီနဲ့ဆက်ဆက်ဆွေးနွေးလို့တော့အဆင်မပြေနိုင်ဘူးလို့သူ့အနေနဲ့ဒီ Indonesian နိုင်ငံရဲ့ဝန်ကြီးနဲ့ဒီကနေ့ဂျကာတာမြို့မှာတွေ့ဆုံတော့ရှင်းပြခဲ့တယ်လို့သူကပြောပါတယ်
။ကျွန်တော်တို့တွေဟာစကားပြောဖို့တန်ခိုး solution တစ်ခုပြည်လဲတစ်ခုရဖို့အတွက်စကားပြောတယ်ဆိုတော့ဒါနိုင်ငံရေးမှာတော့ဒါကိုကျွန်တော်ကဖြန့်လန့်ထားလို့မရဘူး။အဆုံးဖြတ်ချက်ဆိုတာကစပွဲဝိုင်းကလာတယ်။သို့တော်လည်းကျွန်တော်ကရဇဝတားနဲ့စပွဲဝိုင်းတစ်ခုထဲမှာထိုင်ဖို့တော့အဆင်မပြေနိုင်ဘူးဒါ။ဟိုဒါကိုကျွန်တော်တို့ကဟိုတိုက်ပွဲဝင်နေတယ်ကျွန်တော်တို့အသက်ပေးပြီးကျွန်တော်တို့ဆီကလူငယ်တွေစတဲ့နေတယ်တိုင်းရင်းသားတွေဒီမှာတိုက်ပွဲဝင်နေတယ်ဒါတွေကိုကျွန်တော်ကမျက်ကွယ်ပြုလို့မရဘူးဒါကတော့အရေးကြီးတဲ့ကိစ္စဒီဟာကိုမျက်ကွယ်ပြုတဲ့ဘယ်တတိယနိုင်ငံမဆိုဘယ်ချောင်းဝင်နိုင်ငံမဆိုကျွန်တော်တို့လက်မခံဘူးဆိုတော့ပြက်သားတဲ့ဟိုအဖြေတစ်ခုကျွန်တော်ပေးထားဖို့လိုတယ်အမျော်မြင်မရှိတဲ့ဥဆောင်မှုမှန်တဲ့မြတ်အားလုံးလည်းကျွန်တော်ကလက်ခံလို့မရဘူးဆိုတော့ကျွန်တော်ကဒီမှာသွားမှာအဓိကပါလဲတိုင်းရင်းသားဒေသခံတွေလူငယ်တွေသူတို့ရဲ့တောင်းဆိုချက်ပါလဲဒါကိုနံပါတ်၁ဖြစ်ရမယ်ဟိုပါတီပေါ်လစီတွေပါတီရဲ့ခေါင်းဆောင်ပိုင်းကပြောခဲ့တဲ့ဆုံးမစကားတွေဒီညမှာလာပြောလို့မရဘူး။ယနေ့လက်ရှိမျက်မှောက်ကာလမှာကျွန်တော်တို့မြန်မာပြည်အတွက်အကောင်းဆုံးသောအဖြေကဘာလဲဆိုရင်ဒီစစ်တပ်ကနိုင်ငံရေးလုံးဝလုံးဝထွက်သွားဖို့ပဲရှိတယ်။ဒါကိုကျွန်တော်အဓိကပြောရမှာဆိုတော့ဒါတော့ကျွန်တော်အဓိကဒီက meeting နဲ့မှာကျွန်တော်နိုင်ငံရေးဝန်ကြီးဌာနနဲ့လည်းကျွန်တော် meeting ဖြစ်တယ်။နောက်ဒီဘက်မှာတခြားအစုတွေနဲ့လည်းကျွန်တော် meeting ဖြစ်တော့ကျွန်တော် main အဓိကဒီနေ့ပေးတဲ့ message ကတော့ဒီ Indonesia ရဲ့ဘက်မှာဒီ message ပဲပေါ့နော်။
မြန်မာရေးနဲ့ပတ်သက်လို့အာဆီယံဘုံသဘောတူညီချက်၅ရပ်ရှိတယ်ဆိုပေမဲ့အာဆီယံနိုင်ငံတွေကြားမြန်မာရေးချဉ်းကပ်မှုတွေမှာတော့မတူညီတာတွေရှိပါတယ်။ထိုင်း၊ကမ္ဘောဒီးယားစတဲ့နိုင်ငံတွေကမြန်မာစစ်ကောင်စီကိုနီးနီးကပ်ကပ်ဆက်ဆံပြီးတော့အပြောင်းလဲဖြစ်စေဖို့လိုလားတယ်လို့မလေးရှားလိုနိုင်ငံမျိုးကတော့စစ်ကောင်စီအပြင်ဒီ NUG အမျိုးသားညီညွတ်ရေးအစိုးရ NUCC အမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီတို့ကိုပါတရားဝင်ထိဆက်ညှိနှိုင်းဆွေးနွေးဖို့လိုလားပါတယ်။ပြီးခဲ့တဲ့လတုန်းကဒီထိုင်းကနေပြီးတော့ကမ္ဘောဒီးယားလို့ပြီးတော့မြန်မာစစ်ကောင်စီဝန်ကြီးတွေကိုခေါ်ယူဆွေးနွေးတွေ့ဆုံခဲ့တဲ့အာဆီယံနိုင်ငံကြီးဝန်ကြီးတချို့ရဲ့အလွတ်သဘောတွေ့ဆုံမှုဟာအာဆီယံသဘောထားနဲ့မညီဘူးဆိုပြီးတော့စင်ကာပူဘက်ကကန့်ကွက်တယ်ဆိုတဲ့သတင်းတွေလည်းထွက်ခဲ့ပါတယ်။လက်ရှိအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံအနေနဲ့ကတော့အာဆီယံရဲ့ဘုံသဘောထားတွေအတိုင်းပဲအကောင့်ထည့်ဖော်လိုက်မယ်လို့နိုင်ငံလိလအခေခတ်သူဒေါက်တာဆိုင်းကြည်စင်စုကပြောပါတယ်။
အရင်ဆုံးကျွန်တော်တို့ကအရေးထားပြီးတော့ဒီပြပါမယ်ဆိုတာအဲဒီပြည့်ခဲ့တဲ့နိုဝင်ဘာလကတော့ဖတ်လာတဲ့ဒီဘုံသဘောတူညီချက်၅ရက်အထိဆိုင်ရာသူတို့ဟိုတုံးတက်ချက်ပေါ့နော်အဲ့အမှာထွက်လာတဲ့ဆယ်ချက်ရှိဆယ်ချက်ကအဓိကကျွန်တော်အဲ5 point consensus ကို implement လုပ်ဖို့အတွက်ပေါ့နော်အချိန်ကြီးကန့်တက်ချက်စပ်ပတ်ဖို့လေနောက်ပြီးဝင်တိုင်းတာလုပ်ရမယ်အညွန့်ကြီးအဲ့ဒါကိုပေါ်ထုတ်ဖို့ဆိုတာရှိဆိုတော့အဲ့ဟာကပိုအရေးကြီးတယ်လို့ကျွန်တော်အနေနဲ့ယူဆတယ် အဲ့ဟာမှာသူတို့အဲ့တက်ကူလာပေါ့အစီအစဉ်ဒီတော့တဘောတူကြီးချက်၅ရက်ကိုအကောင့်ချက်ပေါ်ဖို့အတွက်အစီအစဉ်နေရေးဆွဲတဲ့အချိန်မှာကျွန်တော်ညခုံလာတာရှိနေတယ်အဲ့တော့နှစ်ဖက်စလုံးကတော့ကိုယ်နဲ့မသိတဲ့အပြင်ကိုဟိုရန်ဒါမှအချမ်းဖက်ပြောတာတော့ပြောနေတာတော့ဒါပေမဲ့ကျွန်တော်တို့အဲ့ဒီကိုနားလည်အောင်မှာ5 point consensus ဆားကျွန်တော်တို့ဒီတိမရှိရဲ့အဒီအားဆိုအကုန်လုံးနဲ့ကျွန်တော်တို့စကားပြောမှုညှိနှိုင်းမှုဆိုတဲ့အောက်စား
စစ်ကောင်စီအနေနဲ့သူတို့စီစဉ်ထားတဲ့ရွေးကောက်ပွဲလမ်းကြောင်းကိုပဲရနိုင်တဲ့လောက်အကောင့်ထဲပေါ်ပြီးတော့တွစ်ဆုံညှိနှိုင်းမှုအပါဝင်တခြားနည်းလမ်းတွေနဲ့ဖြည့်ရှင်းဖို့တောင်းဆိုတာတွေကိုလက်လျောမဲ့ပုံရှိဘူးလို့နိုင်ငံရေးပါတီတချို့ကတော့ယူဆပါတယ်။လူခွင့်ရေးဖွဲ့ကြီးဖြစ်တဲ့ HRW ကလည်းအာဆီယံအနေနဲ့မြန်မာစစ်တပ်ကိုပို့ပြီးတော့ပြင်းထန်တဲ့အရေးယူမှုတွေကိုလုပ်တဲ့နဲ့အကြောင်းဒီကနေ့ကြာသာပေးနေပါတိုက်တွန်းပါတယ်။အာဆီယံအနေနဲ့ထိရောက်တဲ့အရေးယူမှုတွေအတွက်လည်းဦးစီးဦးဆောင်လုပ်ပြီးတော့ဆောင်ရွက်သွားဖို့ဆိုပြီးတော့အာဆီယံအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကို HRW ကတိုက်တွန်းထားပါတယ်ခင်ဗျာ။
မြန်မာဆိုင်ရာအာဆီယံ2ကိုယ်စားလှယ်အသစ်လုံးမဲ့အပေါ်အမြင်မျိုးစုံကိုကိုသားညင်ပြောပြခဲ့တာပါအခုတော့ထိုင်းမြန်မာနယ်စပ်တရားတစ်ခုနှစ်ချီပိတ်ခဲ့ရကနေပြန်ဖွင့်လိုက်တာပါမဲဆောက်မြောက်ရီချစ်ချီတရားအမှတ်1ကိုကိုဗစ်ကာကွယ်ထိန်းချုပ်ဖို့သုံးနှစ်နေပါပိတ်ထားခဲ့တာကနေဒီနေ့ပြန်ဖွင့်လိုက်ပါပြီဒီဖွင့်ပွဲကိုထိုင်းရဲ့တိုက်ပြည်နယ်နဲ့ကရင်ပြည်နယ်မြောက်ရီမြို့ကအာဏာပိုင်တွေပူးတွဲတက်ခဲ့ပါတယ်နှစ်နိုင်ငံစီးပွားနယ်စပ်ကုန်သွယ်ရေးနဲ့ခီးသွွာလာလုပ်ငန်းပြန်သက်ဝင်ဖို့အခုလိုဖွင့်လိုက်ကြလို့ပြောတာကိုသတင်းထောက်အမှတ်ရေးမှာပြောပြပေးပါအောင်ခင်ဗျာ
COVID-19 ကပ်ရောဂါပြန့်ပွားမှုတွေကိုကာကွယ်ထိန်းချုပ်ဖို့အတွက်ကနယ်စပ်မတည်ငြိမ်မှုတွေကြောင့်ပါ၃နှစ်နီးပါးကြာတဲ့အထိပိတ်ထားခဲ့ရတဲ့ထိုင်းမြန်မာမဲဆောက်မြောက်ရီချစ်ချီရဲတရားတစ်ကိုဇန်နဝါရီလ12ရက်နေ့မှာထိုင်းမြန်မာနှစ်ဖက်အာဏာပိုင်တွေကဖွင့်လှစ်ခဲ့ပါတယ်နိုင်ငံအစည်းအဝေးနယ်စပ်ကုန်သွယ်ရေးနဲ့ခီးသွွားလုပ်ငန်းတွေပြန်လည်အသက်ဝင်လာဖို့မျှော်လင့်ချက်ရဲ့ပထမခြေလှမ်းအဖြစ်ဒီတရားကိုဖွင့်လှစ်လိုက်တာလည်းဖြစ်ပါတယ်ဒီတရားကိုဖွင့်လှစ်လိုက်တာဟာထိုင်းမြန်မာချစ်ကြည်တရားဖွင့်ပွဲကနိုင်ငံရဲ့အရေးကြီးတဲ့အထိမ့်မှတ်တစ်ခုဖြစ်ပြီးဒီကနေနိုင်ငံကုန်သွယ်ရေးကိုအဆင့်တိုးမြင့်ပြီးဆောင်ရွက်သွားမယ်ဆိုပြီးတပ်ပြည်နဲ့အုပ်ချုပ်ရေးမှူးကပြောပါတယ်နှစ်ဖက်အာဏာပိုင်တွေဟာမနေ့ပိုင်းမှာတရားဖွင့်ပြီးတာနဲ့တပ်ပြည်နဲ့လူဝင်မှုကြီးကြပ်ရေးရုံးမှာထိုင်းမြန်မာနှစ်ဖက်အာဏာပိုင်တွေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ထိုင်းဘက်ကတပ်ပြည်နဲ့အုပ်ချုပ်ရေးမှုတက်ရောက်ခဲ့တယ်လို့မြန်မာဘက်ကလည်းမြောက်ရီခရိုင်အုပ်ချုပ်ရေးမှုတက်ရောက်ခဲ့ပါတယ်။ဒီထဲမှာနယ်စပ်ဂိတ်များပုံမှန်တိုင်းဖွင့်လှစ်ဖို့နဲ့ဒီနေ့ကနေစပြီးကုန်သွယ်မှုတွေတိုးမြင့်ဖို့အတွက်ဆွေးနွေးခဲ့ကြပါတယ်။ခရီးသွားလာမှုတွေကုန်သွယ်မှုတွေအပြင်နှစ်နိုင်ငံကြားယဉ်ကျေးမှုဓလေ့ထုံးတမ်းများနဲ့ကောင်းမွန်တဲ့ဆက်ဆံရေးတွေကိုပုံမိုခိုင်မာစေဖို့ရည်ရွယ်ခဲ့တယ်လို့လည်းထိုင်းဘက်ကဆိုပါတယ်။ထိုင်းမြန်မာအမှတ်1ချစ်ကြည်တရားဖွင့်လှစ်ပြီးတဲ့နောက်နှစ်နိုင်ငံတာဝန်ရှိသူတွေဟာတရားအနည်းကတပ်ပြည်နယ်လူဝင်မှုကြီးကြပ်ရေးရုံးထဲမှာဆွေးနွေးပွဲလုပ်ခဲ့ကြပြီးတပ်ပြည်နယ်အုပ်ချုပ်ရေးမှူးမစ္စတာဆွန်ချိုင်းကထိုင်းဘာသာနဲ့အခုလိုပြောသွားပါတယ
်။
ထိုင်းမြန်မာနယ်စပ်တက်နယ်မြဝတီကိုစက်တယ်ဖွင့်လှစ်ထားတဲ့တရား20ရှိပါတယ်။ကိုဗစ်ကပ်ရောဂါကူးစက်မှုတွေဖြစ်ပွားပြီးတဲ့နောက်မဲဆောက်မြဝတီအမှတ်1ချစ်ကြည်တရားကိုပိတ်ထားပြီးအမှတ်2ချစ်ကြည်တရားကိုဖွင့်ပြီးကုန်စည်စီးဆင်းမှုတွေလုပ်နေရတာပါ။အခုအခါမှာတော့ကျွန်တော်တို့နှစ်ဖက်တက်ပြည်နယ်အုပ်ချုပ်ရေးမှူးနဲ့မြဝတီအုပ်ချုပ်ရေးမှူးတို့အလွတ်တဘောအကြိမ်ကြိမ်ဆွေးနွေးခဲ့ကြပြီးတဲ့နောက်တရားတစ်ကိုပြန်လည်ဖွင့်လှစ်နိုင်ခဲ့ပြီဖြစ်ပါတယ်။အခုအခါမှာတော့ကျွန်တော်ရဲ့ရည်ရွယ်ချက်ကအမှတ်တချစ်ချစ်တရားဖွင့်ရင်ဒေသခံတွေသွာလာရလွယ်ကူမယ်။နောက်တစ်ချက်ကတစ်ဖက်ကဆွေမျိုးတွေစီကိုလည်ပတ်နိုင်မဲ့အခွင့်အရေးတွေရမယ်။ပုံမှန်အားဖြင့်ဆိုရင်နှစ်နိုင်ငံအိမ်နီးနားချင်းနိုင်ငံအနေနဲ့ရိုးရာယဉ်ကျေးမှုဝါရင်းဝါထွက်ကာလတကြံကာလတွေမှာဒေသယဉ်ကျေးမှုဓလေ့တွေကိုအတူကျင်းပတာတွေလုပ်လို့ရှိပါတယ်။အခုတော့မကြာခင်မှာဓာရီပြန်ဖြစ်ပေါ်လာတော့မယ်ဆိုတာကိုယုံကြည်ပါတယ်။ကျွန်တော်အနေနဲ့မဲဆောက်စည်းရုံးကြီးကတာဝန်ရှိသူတွေကိုလည်းအကူအညီတောင်းထားပါတယ်။နိုင်ငံပြည်သူတွေအတွက်ကိုဗစ်ကာကွယ်ဆေးထိုးနိုင်ဖို့တွေကိုပူးပေါင်းကာကွယ်ပေးဖို့မြစ်တာရက်ခံထားပါတယ်ဆိုပြီးပြောသွားပါတယ်။နေဆက်ဖြတ်ကျော်လက်မှတ်နဲ့သွာလာရတဲ့တရားပစ်ပိတ်ထားခဲ့ရတာကြောင့်နိုင်ငံခရီးသွားတွေဟာတရားငွေနဲ့ဤတွေနဲ့ကူးတန်းသွာလာမှုတွေလုပ်ခဲ့ပြီးတရားပိတ်ထားတဲ့၃နှစ်နီးပါးအတွင်းမှာလူပိုကူးမှုတွေလည်းအများအပြားဖြစ်ပေါ်ခဲ့ပါတယ်။တရားပစ်ပိတ်ထားတဲ့အတွက်ထိုင်းနိုင်ငံကိုတရားဝင် MOU နဲ့လာလုပ်တဲ့လုပ်သားတွေဆေလွတ်မှုတွေလည်းကြန့်ကြာခဲ့ပြီးထိုင်းနိုင်ငံတွင်အလုသမားပြက်လက်မှုတွေလည်းကြုံခဲ့ရပါတယ်။ကိုဗစ်ကပ်ရေးကြောင့်ကမြန်မာနိုင်ငံရဲ့2021ခုနှစ်စစ်အာဏာသိမ်းပြီးတဲ့နောက်နိုင်ငံရေးလှုပ်ရှားမှုတွေကြောင့်ကနေဆက်မတည်ငြိမ်မှုတွေဖြစ်လာရတာတွေ เนื่องจากชีวิตเราในมาปักไว้อะไรชิดอะไรจังที่จะได้ที่กูเปลี่ยนเพื่อนบ่ด้วยนั่นเองอาณาบริหารเจงเจงนี่นายสุนุเดียบาร์เลยล้อเล่นมาโรเมื่อสองเมียวดีอามาที่จะทำงานดีเอซีการีกูสัตย์เป็นคนผิวเปรี้ยวผิดตัวนั่นเองขยี้ตัวเรื่องเว้นทัดตัวละเล็บปันดีจ้าบีพี่ป่าเลยเช่น
ไทม์ยามาเนื้อจะได้ยี่ปีอันพูดอะไรได้ก็ไม่ยิ่งมาจับจ้าเกล้าวะจะได้เรียนยาจะได้ไปพูดจะได้ไปอพยพเสียงขนาดรีสลามามุสั่งย้อนนักเสียงจิ้งจุ่มจ้าบ้างเนี่ยวิวเอซีจันทร์กูวิดีโอยมินตันจารุพิมยูทูบสามีนาการนี่เลยนักเสียงจิ้งจุ่มให้มาเลยวิวมีมาบ้างยูทูบสามีนาลิสต์ก็รอยูทูบดอทคอมสแลชวิวเอเบอร์มิสพี่ป่าเลย ฟิวเอเมริกันสังกัดในมาปะตาซีเจนเอโกอเมริกันพิจารณาว่าชินดันที่สี่มิโรกันเนี่ยไลน์ตัวมีจะสักคนสังกัดตัวจะติดตัวกันเนี่ยสับปีรอดได้ยังทุเรียนเป็นไปเลยจะตัดเรียนยาวไปอพยพเส้นทุเรียนจากกันนารีเด็กก็จะไม่กันนั่นแต่ยังตัวนี้ล้วนสาเรอพยพเส้นกันนารีมาแต่งเงี้ยยังส่งอุ้งเขยเนี่ยมาอีตรงตัวชักกูนั่งเส้นจิ้งจุ่มมาเสียนาเส้นเสียนาเส้นสเนกุลตัดสูชินีราฮะ
แต่ยังได้เล่นกันด้วยที่นี่ก็พิวอาอันนี้มูเน่ซีลงยี่มาใครมามุ่งจ้องพิจารณ์อุ้งเข่งก็แล้วสิพี่นี่เลยพี่นี่เลยบอกมูทีวีต้องจัดชาร์กูกูยังไม่ยอมเลยดูเต็มปีชาบ้านเนี่ยเล่นกันสู้พอดีมีฮาร์ดมือสีเลยแชมป์ปีนี้ก็เชียงกงจะงาอู้ฮา เรื่องอะไรนี่ก็เสกองสีโอกระดาษไปเลยกรุ๊ปสองบัวเรียสีตัวเจ้าตีอะไรไปวันนี้ดูเรื่องมาอาร์ซีเอสเอสแชมป์ทัวร์ยี่ตะกับบูโจจีเวสต์ปาวินเบเม่ข้างหน้ามาเตะเจ้าโคตรเลยเรื่องมันลูกเจ้าจันวายละเลี้ยนนี่ตัวแชมป์ตันโรสินเดนมาพบยาไปเลยเสกองสีเอสยองยี่ลูกชายมัวบัวรู้กงดูชิมินาเลปาวินมาเลย จิตตะกับปีเร่เลวิกันยารูเบรูเรียวจำบูดาร์เร่แต่ยังนารุยเลชีบาร์เร่เชิดเอาอาชามาบีมาปีกาเล่นในการปฏิปักษ์ฮะแต่ตั้งยินซงเนี่ยเจ็บเพียงซงพี่บาร์เร่เชิดเอาอาชาปฏิปักษ์ยี่พี่มีอัตตันฮะเลสังอันนี้ชีบีบีมาปีมาโรอันนี้คนเสียจ้าชีบาร์เร่แต่ในปีนี้ก็มีอันนี้ต้องอาต้องเสียอันนี้มีอันนี้เตะเสียเสียคู่มาปฏิปักษ์พี่ป้อนนี่ได้บ้าเว แต่นัดจะพูดในเสียงนี้ปีลูซี่ยาจอชีวาเร่เล่นในการปงการมุกอพยพมาแต่งในนามุสิตาฮะแต่นัดจะพูดในเสียงตัวนี้ในเอาอพยพยาดารีด้วยส่งสุนีรารีเวรูปีรารีมาจากนั้นเลือดปะเร่ตรงกว่าชาวเซนกุนีมาสิตาก้าอาณาเต็มบีมาจามีเล่นในการโดนลันดูอาลูเน่ด้วยส่งสุนีโบสิตาก้ากันลันมาเร่ ก็ยังกระเจงกระเรนีชาเน่คอมมิวนิสต์และในการกู้เสลี่ยพวยรีแต่ตัววีแต่ตัวยังงงงอยู่ล่ะจ้าวเลยส่วนนี้เว็บบีมาตะเคียนสุ่ยอันนี้คอมมิวนิสต์ปาร์ตี้นิกงชูตัววันเลยเดี๋ยวบีก้าบักก้าบ้ากองส่งนั่นสักกูอู่ลายอสุ่ยนี้จ้าวเลยทำไมแม่พามาตบมือจูนัยลูแต่ลองกูอาชาวเสียตัวหน่วยมาละมาส่วนนี้เว็บเปียตัววันเลยส่วนนี้เว็บบีมาเกนยูเอเอวีแตงอุกตาโซฮันตาตามวยเสียสุ่ยอันนี้ปูบังตัววันเลย
ส่วนนี้ว่าหน้าไปปากกาป้าอากงลาบีกูกันเนี่ยว่าดีดากูจีซูนายเนี่ยนี่ทับชิดตัววะเลยปากกาป้าฮะสิ่งที่กูอันนี้เป็นนายเนี่ยเอ็งอาชิลาวะเลยที่เชียงมาแต่ยังได้ทับไปเชฟไปปองเวเนี่ยมีก็ได้ดมกระสีตับปองสู่ NDF ชินีบีโมปากกาป้าเนี่ยในงานยังสิ่งปูบังสังเวปูจะบอกตัวเกเรลูบาติลเด็ดนากาสูบาร์เลย ที่ดอตเวนชิเลลงอุจวามุจิปอบาวลาบาร์เร่กูกันเนี่ยว่าเดี๋ยวมาเลยปากกาปากกองสังหรือพิจักขันยาบาร์เร่ปุ่งกันเนี่ยกูกันเนี่ยว่ากองสังหรือกูเสพตัวบุ NDF ก็โจซาบีเม่เสพแต่ทั้งนั้นเองก็เลือดตัวบีอพยพยาตบตัวเจ็ดตัวยาอยู่นั่งเย่บาร์เร่แต่บีลงปุ่งกันท่าจวนในใจมาเอ้ยอาจีตั้งพอดีเนี่ยอพยพยาเส้นนั่นเนี่ยเสียสุยาฮะกูได้ที่โจมีย์ ขันซานี่อาจจะพิบัติได้ท่านก็อยากจะเลี้ยงมาเกี่ยงเอกเช่นทัพพ่อเนี่ยพี่ยานายเนี่ยด้วยเสียอุสุอาจจะสูงตัวบีสีว่าชาบูขุนยันลำพุนตัววันเลยเกี่ยงอุกี่ยานี่เนี่ยสุดท้ายสกุลนี้จะพี่ยาเด็กกล้ามาเสียอุสุที่อยู่ลงงานเช่นเนี่ยก็เช่นกองส่งชุดอาจูมีขันซายาบาร์เลย
စစ်တပ်နဲ့ KIA ပြန်လည်ပြစ်ခတ်ချိန်မှာစစ်အုပ်စုဟာရွေးကောက်ပွဲအစိုးရဖွဲ့စည်းပြီးပြုပြင်ရေးလုပ်ဖို့အတန်ကောင်းဟိနေပါတယ်။2009မှာကိုကန်းနဲ့ရယူထားတဲ့အနှစ်20အပြည့်ရသဘောတူညီချက်ကိုစစ်တပ်ကဖောက်ဖျက်ပြီး2017မှာ KIO KIA နဲ့ရယူထားတဲ့19နှစ်အပြည့်ရသဘောတူညီချက်ကိုဖောက်ဖျက်ပြန်ပါတယ်။ဒါပေမဲ့ဦးသိန်းစိန်အစိုးရရဲ့ငြင်းငြင်းရေးစကားကိုအားပေးတဲ့အနေနဲ့ဒေါ်လာငွေတန်း100ကျော်နိုင်ငံခြားကထောက်ပံ့ပါတယ်။2015နိုဝင်ဘာလရောက်တော့တပြည်လုံးအပြည့်ရသဘောတူညီချက် NCA ကိုလက်နက်ကင်10ဖွဲ့နဲ့လက်မှတ်ထိုးကြောင်းဦးသိန်းစိန်အစိုးရကကြေညာခဲ့ပါတယ
်။ NCA အပြည့်ရသဘောတူချက်ကိုလက်မှတ်ထိုးထားတဲ့အဖွဲ့တွေထဲမှာ KNU နဲ့ RCSS ရှမ်းပြည်ထူထောင်ရေးတပ်ဖွဲ့မှသာစစ်အင်အားရှိပါတယ်။ NCA လက်မှတ်မထိုးတဲ့အုပ်စုကပိုပြီးစစ်အင်အားတောင့်တင်းပါတယ်။အခုတော့ NCA သဘောတူချက်ဟာစစ်တပ်ရဲ့ဝါရပြန့်ချက်ဖြစ်နေတာတင်ရှားနေပါပြီ။လက်နက်ကင်တပ်ဖွဲ့ကြီးငွေတွေများပေမဲ့စစ်အစိုးရအရေးနိုင်အောင်မလုပ်နိုင်တာဟာသင်္နေကဗျူဟာအရပူးတွဲညှိနှိုင်းစစ်ဆင်မှုကင်းမဲ့နေလို့ဖြစ်ကြောင်း Stein Tennyson မင်းစော်ဦးနဲ့နေလင်းအောင်တို့ရေးတဲ့သုတေသနစာရမ်းမှာဖော်ပြထားပါတယ်။တိုင်းရင်းသားလက်နက်ကင်တွေကိုပုံစံအမျိုးမျိုးနဲ့အပြစ်ရနိုင်တာဟာစစ်တပ်ရဲ့အသက်ရှည်စေဖြစ်ပါတယ်။တိုင်းရင်းသားတပ်ပေါင်းစုဖြစ်တဲ့ NDF DAB စတာတွေရှိခဲ့ပေမဲ့မိမိရည်တည်ချက်ကိုသာဦးစားပေးကြတာမို့စစ်တပ်အလိုကျဖြစ်ကုန်တာလို့ဆိုပါတယ်။မဟာမိတ်တွေဖြစ်ခဲ့တဲ့ကရှင် KIO နဲ့ကရင် KNU ဟာတဦးကစစ်တပ်နဲ့အပြစ်ရရင်ကျန်တဦးကပြစ်ခတ်လေရှိပါတယ်။စစ်ကောင်စီတက်လာမှနှစ်ဖွဲ့စလုံးစစ်တပ်ကိုတိုက်ခိုက်လာတာဖြစ်ပါတယ်။ချစ်ကောင်စီနဲ့ဆွေးနွေးရေးပရိယေကိုဘယ်လိုဆက်ပြီးရင်ဆိုင်မယ်ဆိုတာကိုတော့စောင့်ကြည့်ရပါလိမ့်မယ်ခင်ဗျာ
။ချစ်ကောင်စီကတချို့ကိုဘွယ်ရူးဂုံတူးတွေချင်းမြင့်ပေးခဲ့ပြီးတချို့အဖွဲ့တွေကိုဆွေးနွေးစည်းရုံးနေတာတွေရှိနေချိန်မှာတိုင်းရင်းသားလက်နက်ကင်တွေဘက်မှာတော့သင်္ဍကဖြူဟာအားနေတာနဲ့စည်းရုံးရေးမခိုင်မှာဒါတွေဆက်ရှိနေတာကြောင့်အရင်သမိုင်းမှာဖြစ်ခဲ့သလိုစေယုစုအသက်ရှူချောင်ပြီးသဆူရှည်သွားမှစိုးရင်ရတာကိုဥအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။ဆက်ပြီးတော့အပတ်စဉ်ကျမရေးကဏ္ဍကိုပြောပြပေးပါမယ်။ဒီတစ်ပတ်ကျမရေးကဏ္ဍမှာတော့နှလုံးဖောက်ကုထုံးရွေးချယ်ပွန်ကိုပြောပြထားပါတယ်။နှလုံးဖောက်တာအတွက်ပိုထိရောက်တဲ့ကုသမှုပေးနိုင်တဲ့ဆေးရုံကိုရောက်ဖို့နှလုံးစဖောက်ပြီးဆေးရုံရောက်ကြာချိန်ပေါ်အဓိကမူတည်တွက်ချက်ရတယ်လို့နှလုံးအထူးကုတွေကဆိုပါတယ်။ဒီအချိန်ကာလဘလောက်ကြာရင်ဘဲကူထုံမျိုးပေးနိုင်တဲ့ဆေးရုံကိုသွားဖို့ရွေးချယ်တင်ပါလေ။တခြားရောအရေးတကြီးထက်တွက်စရာတွေရှိပါသေးလား။ဒီအကြောင်းမန္တလေးဆေးရုံကြီးကနှလုံးရောဂါထုကုနဲ့မန္တလေးစစ်တပ်ကသူနှလုံးရောဂါထုကုဌာနပါမောက္ခဌာနမှူးဒေါက်တာကျော်စိုးဝင်းကိုကျွန်တော်ကပဲမေးထားပြီးတင်ပြထားပါတယ်ခင်ဗျာ
။ Okay, ပါမောက္ခဒေါက်တာကျော်စိုးဝင်းခင်ဗျာ။ကျွန်တော်တို့နှလုံးဖောက်တာအတွက်ကုသမှုကြောင့်ပြီးခဲ့တဲ့3ပတ်နှစ်မကုန်ခင်လောက်ကပေါ့နော်ပြောခဲ့တာမှာဖြစ်စေတဲ့သွေးကြောပိတ်တာအတွက်နောက်ပေါ်နှလုံးသွေးကြောချဲ့တဲ့နေ့ကအကန့်အသတ်တချို့ရှိပေမဲ့အရင်သုံးနေကြသွေးကြောဖွင့်ဆေးပေးတဲ့နေ့ထက်အချိန်နေတော့မျက်မျက်မှာပိုကောင်းတာကိုပြောခဲ့ပါတယ်ဆရာဒီတစ်ခါတော့ဆရာကြီးဒီကုထုံးနှစ်နည်းကိုဘလို့ရွေးချယ်သင့်တာအတွက်အဓိကပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာ
ဟုတ်ကဲ့ဒါဆိုရင်ပြောလာနိုင်ပြန်ကြောင်းဟာငါတို့ကတော့သွေးကြောပိတ်ပြီဆိုရင်ရေဝသွေးကြောချဲ့တဲ့နေရာကိုပဲသွားမယ်သွေးကြောပွင့်စီပဲပေးတဲ့ဆေးရုံကိုတော့မသွားဘူးသွေးကြောပွင့်တဲ့ဆေးကရေဝသွေးကြောချဲ့တဲ့ကုထုံးတော့ဒီ effective မဖြစ်ဘူးလို့လူနာတွေကတွေးခေါ်ရပြီးတော့ရေဝသွေးကြောချဲ့မယ့်နေရာကိုပဲအများမကသွားကြရောလားပေါ့နော်အဲ့ဒီမှာဒီကုထုံးနှစ်ခုရဲ့ကွာခြားချက်ကဘာနဲ့တိုင်းတာနိုင်လဲဆိုတော့အချိန်ပဲအဲ့တော့လူတစ်ယောက်ကနှလုံးသွေးကြောပိတ်တယ်ဆေးရုံတစ်ခုရှိတယ်တစ်ခုကသွေးကြောပွင့်စေပဲပေးနိုင်တယ်နောက်ဆေးရုံတစ်ခုကအရေးပေါ်သွေးကြောချက်နိုင်တယ်ဒါပေမဲ့သူကအရေးပေါ်သွေးကြောချက်နိုင်တဲ့ဆေးရုံကိုသွားဖို့အချိန်က3နာရီကြာမယ်သွေးကြောပွင့်စေပေးနိုင်တဲ့ဆေးရုံသွားဖို့ကနာရီဝက်ပဲကြာမယ်ဆိုရင် time difference က2နာရီခွဲလောက်ဖြစ်သွားပြီအဲ့လို time difference 2 hours ကျော်သွားရင်တော့ကျွန်တော်တို့ဒီ primary PCN အရေးပေါ်သွေးကြောချက်ကုထုံးကကုနာပြောတဲ့အမြန်ဆုံးသွေးကြောပွင့်စေထိုးတဲ့ကုထုံးကပုံမတာတော့ဘူးအဲ့တော့ဒါကြောင့်မလို့အမြန်ဆုံးအနည်းဆုံးသွေးကြောပွင့်အောင်ကုသနိုင်တဲ့ဆေးရုံကိုသွားဖို့ကအရေးကြီးဆုံးပဲ เออตัวเจ้าป่วยจีเนี่ยกูตามมือพิเศษเนี่ยลูกยี่บอกตัวเจ้าเชื่อปีกูไม่ได้เนี่ยแท้นานๆอีแท้สอบปีย่ออ่อนตัวไหนไม่สวยเอริลูกยาเลยกูท้องดียี่บอกตัวเจ้าเชื่อลูกยาเลยกูท้องแท้ปูปีก็ตาตัวเลยเดี๋ยวมึงลูกน้องตัวเจ้าปิดเดือดลูกเลยอ่ะเนี่ยเจ้ากูโกโก้น้องตัวเจ้าปิดตาลาลูกปิดปีลาลูกแต่เดี๋ยวเชื่อไหมปีเชื่อมึงเนี่ยต้องตัวยังไหมเอริเชื่อมาเยี่ยบอกตัวเจ้าเชื่อได้แบบพิเศษ น้องเบื่อเจ้าป่วยสิเป็นอะไรพี่ๆแต่กูอเมริกาส่งไปไหนเนี่ยเสียงพี่แค่ไม่สวยแต่อันนี้ส่งชมมูลเลยเนี่ยตัวเมย์แล้วแต่มันตีไว้แจ้งแค่ยังเลยกว่าเลือดที่ออกไลฟ์เนี่ยอะไรดูเนี่ยมือบัวเลยดูด้านซีนี่ไหนมาพี่บาร์เลยโอเคเสียที่ก็เราเชนเนี่ยกูทำมือยานี่ไม่เสียงกูก็จะตีท้าวลูกเราเสียเนาะครับเชื่อละเกลือเสียจะเชน
เดี๋ยวมาโน้ตก็เทสนาเสียชีวิตละมือเจ๊กงจ้างมือปอทุกทีเจนเราเนี่ยมาในงานเราพูดอยู่ในงานนี้ดูตอนนี้มีอะไรดูแลแต่งงานเนี่ยเจ้าดีกงจ้างสิมาแต่ไหนเนี่ยดูเรียนนี่เนี่ยจ้ารอที่เยาวตัวเจ้าเชื่อกูท้องกูไหนบุตรเจ้าจ้ารอแต่ว่าไม่สับสิทธิ์ได้สปอร์ก็ไม่งานเนี่ยพี่จ้าแต่ไหนเราอยู่อาเจ็บกิจสิทธิ์ยาดีอาโมบุญดูแลปอตอนนี้งานยามารอ อินชูเรนซ์ชีวิตด้วยมาท่องได้ไหมใช่ไหมยามาแกมาเสียเนาะฮัทเจโอเคฉันรู้ดีแฮทอินชูเรนซ์ไม่ใช่เรื่องง่ายๆนี่ตรงนี้หรอกชูสุยาเรียกที่ไปมาเรียนพิเศษอินกูทูโบไพรเวทเซียงนี่มาเลยทุกทีเป็นปอนะฉันรู้ดีใจสุดท้ายในงานมาสุยเยี่ยวตัวเจ้าเชื่อกูดามูไพรเวทฮอสพิทอลเลยเป็นเงี้ยหูด่าเรื่องดูโกงหูและแคมปีหรอแต่ถ้าเรียกสุยาเย่เฮลท์เซ็กต์ได้
ตามมุมเรียนยาจีรู้ละบ่นโมส่วนเนาะตาก็สกายยามยาเรขาจารอตามันดูแลร่างเดียวนี่เนี่ยรอแต่เราเก่าเนี่ยทริปเนี่ยพิเศษเนี่ยดูเลยตัวตัวเรื่องนั้นมียาเดียวพิจารณาเองนะบ่โอเคใช่เราน็อตใช่ยอที่กูทำเนี่ยพัฒนาไปรอเยอะที่สุดเนาะแต่ในเส้นทางจะเจ้ามันเสียอ่าเยอะจีร่าเลยสุดเลยขาจารอสุดว่าวันนี้พี่เอาเดือดลูกไปปอกแต่เสียงอ่ะไปลูกกูทำมุมปีไหนเนี่ยเลยสุดเลยหาดูรู้เรื่องเด็ดที่บุรุษเดือดลูกฉันรู้ดี เสียงแบบกาเลต้าอูปับลิกูเฮ็ดชูเกชินปีบูรูราบ่นอกจากว่าเราเสียงตะคู่เนี่ยตะคู่เย่แม้กว่าชีบูรูเลยก็ยังภาษาเนาะอ่ะเด็กก็ยังชีบูรูเลยโอเคเออรู้ประมาณสุบาสุบยี่บุตรนั่นเราตัวเจ้าเช็คกูตามมือกูรู้ไปที่เสียงยี่อันนี้พี่ยอสักยี่อะไรก็ร้านเนี่ยเอ็กซ์พาร์ตเลยอันยี่อันนี้รู้ไปรู้ไปรู้ไปนี่ที่เสียงมือดูน่ายอมไหลประมาณรู้ไปเนี่ยโจมชีเอ็งเดี๋ยวเราจะนวดไปมาดีบีเซียนเล่นไหนเด็ก
มีเสียงงานนี่ดีอ่ะแต่ช้าดอเสียงนี่ไปพิจารณาไม่รู้ไหนมูตัวเจ้าป่วยสิเลยกูทำมาไปไหนเนี่ยเสียงนี่ชีเดตัวเจ้าเสียงนี่อ่ะไปพิจารณาไม่รู้ไหนมูตัวเจ้าป่วยสิหรอไปไหนเนี่ยเสียงชีเดแล้วไอ้เรื่องเสียงนี่จะโน้ตได้จะมีตั้งมาไหนเอพีซีบ่โอเคเสียกูดูดีเสียงนี่คุยบ่กูอธิษฐานเลยเนี่ยแท้เสียงแบบนี้ละเสียครับดูน่ารอดและแค่ไหนทำไมไหมตัวเจ้าป่วยสิเลยไม่ไปไหนมูเยาว์ตัวเจ้าเชื่อกูทำมาเนี่ยไม่ร
ိတ်တာဆိုတာမျိုးယောဂအမိတက်ပြနိုင်တဲ့ဆေးရုံမျိုးဒါမျိုးကိုကျွန်တော်ဆေးရုံ A လို့ခေါ်တယ်ပေါ့နောက်တစ်ခုကတော့ဂျင်ပန်းအောင်တဲ့လူနာတယောက်ရောက်လာတယ် ECG ဆွဲတယ်အာမျိုးသွေးကြောပိတ်တယ်အရေးပေါ်သွေးကြောပွင့်နေစေကုထုံးပြီးနိုင်တဲ့ဆေးရုံ primary BCN တော့မလုပ်နိုင်ဘူးအဲ့ဒါမျိုးဆေးရုံ B လို့သတ်မှတ်တယ်ဆေးရုံ C ဆိုတော့ကျွန်တော်တို့ဒီတာရှာရီဆေးရုံကြီးတွေပေါ့ယောဂအမိလည်းတက်နိုင်တယ်သွေးကြောပွင့်စေလည်းပြီးနိုင်တယ်ဒီဘောတွေတော့ချက်ကူတာမှုလည်းလုပ်နိုင်တယ်မလုံးစုံပေးနိုင်တဲ့ဆေးရုံဒါဆေးရုံ C ပေါ့အဲ့တော့ဘာလို့ ਆ မလဲဆိုတော့ဆေးရုံ A ဟာသူယောဂအမိတက်ပြန်တဲ့အချိန်နဲ့အပြန်ဆုံးအနည်းဆုံးမှရှိတဲ့ဆေးရုံ B ကိုတော့လောက် C ကိုတော့လောက်လူနာကိုပို့နိုင်ရမယ်ဒီဆေးရုံကလည်းသူ့စီမှာပေးနိုင်တော့ညာလေသူကနေပြီးအနည်းဆုံးဆေးရုံကနောက်ထပ်2နာရီအတွင်းမှာသွားနိုင်တယ်ဆိုရင်သွေးကြောပွင့်စေမပင်းတော့ပဲနဲ့ primary BCN လုပ်နိုင်တယ်ဆေးရုံ C ကိုအများဆုံးပို့ပေးရတယ်အဲ့တော့ဒီဟာမျိုးကိုဆေးရုံနေရနေပြီးတော့ကိုယ့်ဘက်ကို regional network တော့တော့နိုင်ငံတော်ကနေကျန်းမာရေးဝန်ကြီးဌာနနေဦးစီးပြီးတော့ national network တော့လောက်အဲ့လိုမျိုးဒီ heart attack တွေကိုကုမဲ့ဒီကွန်ရက်တွေကိုလှုပ်ထားတယ်ဒါကဒီ health sector site ကပေါ့နော် patient ဘက်ကလည်းသူကဒီဆေးရုံကတော့ဘာကုသမှုပေးနိုင်တယ်ဒီဆေးရုံတော့ဘာကုသမှုပေးနိုင်တယ်အဲ့တော့ကိုယ်သာဖြစ်ခဲ့ရင်ဘယ်အချိန်အတွင်းဆိုရင်ကဘယ်ဆေးရုံသွားရမယ်ဆိုတဲ့ဟာမျိုး information သိနေအောင်လေhealth education นี่ပေးမယ်ဆိုလို့ရှိရင် heart awareness လူတွေရလာဖြည့်ချင်းကုသမှုပေးနိုင်တဲ့ဆေးရုံကိုကြောက်လာမယ် effective treatment ရမယ်ဆိုလို့ရှိရင် high tech နဲ့ပေးဆုံးမှုတွေကညော့သွားမှာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
နှလုံးဖောက်တာဖြစ်စေတဲ့သွေးကြောစပ်ပြီးတဲ့အချိန်ကနေအမြန်ဆုံးကုသမှုပေးနိုင်တဲ့တင့်တော်မဲ့ဆေးရုံရွေးချယ်တတ်နိုင်ဖို့ကအသက်တမျှအရေးကြီးပုံကိုကျွန်တော်ပြောပြခဲ့တဲ့ကျန်းမာရေးကဏ္ဍမှာနားဆင်ကြည့်ရှုခဲ့ရတာပါအခုတခါတော့အပတ်စဉ်ပြောပြနေကြတိုင်းရင်ဒေသကသတင်းလွှာအစီအစဉ်ကိုဆက်ပြောပြမှာပါဒီအစီအစဉ်ကိုတော့ FEVR လို့တူကောက်ခေါ်တဲ့နေဆက်ဒေသတိုင်းရင်သတင်းတောက်ဝိုင်းတော်သားအဖွဲ့ကတင်ဆက်ပေးထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒီသားဟာတိုင်းရင်သားတည်င်းနောက်လို့တင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်တန်တွဲဘက်ကိုစစ်ကောင်စီကစစ်လက်နက်တွေလေရင်နဲ့ပို့ဆောင်နေတဲ့တည်င်းချင်းမျိုးသားတပ်ဦးဗဟုဌာနချုပ်စခန်းကိုစစ်တပ်ကဝေဟင်ကနေထိုးစစ်ဆင်နေပါတယ်တည်င်းလွာတွေထဲမှာတော့ရခိုင်မှာရွေးကောက်ပွဲအတွက်ဇန်နဝါရီလဒုတိယပတ်ကစပြီးတော့လူဦးရေစီးနှုန်းကိုစတင်ကောက်နေပြီဆိုတဲ့အကြောင်းတွေကိုနားဆင်ကြားရမှာပါ
ကျမကနန်းဟောင်းမရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါစစ်ကောင်စီတပ်ကစစ်လက်နက်ပစ္စည်းလို့ယူဆရတဲ့ပစ္စည်းတွေကိုလေကြောင်းနဲ့တန်တွဲလေယာဉ်ကွင်းကိုပို့ဆောင်ခဲ့ပြီးတန်တွဲအခြေဆိုင်အမှန်ငန်းငါစစ်ကောင်စီတပ်ရင်းကိုလုံခြုံရေးအပြည့်နဲ့ယူဆောင်သွားတယ်လို့တန်တွဲမြို့ခံတွေကပြောပါတယ်ဇန်နဝါရီလ17ရက်နေ့မနက်10နာရီလောက်မှာတန်တွဲလေယာဉ်ကွင်းကိုလုံခြုံရေးအပြည့်ချထားပြီးကားအစီး30လောက်နဲ့ပြောင်းယူသွားတာဖြစ်တယ်လို့မျက်မြင်တွေကပြောပါတယ်ရခိုင်ပြည်တန်တွဲမြို့နယ်မှာစစ်ကောင်စီတပ်နဲ့ရခိုင်တပ်တော် AA တို့အကြားတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားတာမရှိသေးပေမဲ့ AA ဘက်ကတန်တွဲဘက်ကိုထိုးဖောက်နေတယ်လို့စစ်ကောင်စီတပ်ဘက်ကယူဆထားတယ်လို့ AA ရဲ့အမခံလို့ယူဆသူတွေကိုလည်းဖန်စီတရားစွဲဆိုမှုတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်
ချင်းပြည်နယ်တန်တလာမြို့နယ်အိန္ဒိယမြန်မာနယ်စပ်အနီးမှာရှိတဲ့ချင်းမျိုးသားတအူ CNF CNA ဘဟုဌာနချုပ်ဝစ်တူရီယာစခန်းကိုစစ်ကောင်စီတပ်ကဇန်နဝါရီလ17ရက်နေ့နဲ့10ရက်နေ့တွေမှာလေယာဉ်နဲ့ဘုံကျဲတိုက်ခိုက်မှုကြောင့်ချင်းမျိုးသားတပ်မတော်ကရဲမီ2ယောက်အပါအဝင်5ယောက်ကြဆုံးခဲ့ပါတယ်စစ်တပ်ကလေယာဉ်၄စင်းနဲ့ဝစ်တူရီယာစခန်းကိုအနည်းဆုံး5ကြိမ်လောက်ဘုံကျဲတိုက်ခိုက်ခဲ့ပြီးအိန္ဒိယပိုင်နဲ့မီဇိုရမ်ပြည်နယ်ဘက်မှလည်းဘုံကျဲရောက်ပောက်ကွဲခဲ့တယ်လို့ CNF နဲ့နှီးဆက်တဲ့သတင်းရင်းမြစ်ကဆိုပါတယ်စစ်ကောင်စီတပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့် CNA ရဲဘော်စလိုင်းဗန်တို့ပြန်စလိုင်းဒူတင်စလိုင်းကီလ်မန်မိုင်ငွန်းလေပါနဲ့မိုင်ဆွီလန်ပါရူကြဆုံခဲ့တာဖြစ်ပါတယ်
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ဝင်ရံကျေးရွာအနီးရှိထောင်ထားတဲ့ဘုံကိုယူကစားရာကနေပောက်ကွဲလို့ကလေး၃ယောက်ပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့ပြီးတယောက်ကတော့သေဆုံးသွားတယ်လို့တရက်ခဏီကပြောပါတယ်အခုပောက်ကွဲမှုဟာပြည်သူတွေတွာလာနေတဲ့လမ်းဘေးမှာပြည်သူစစ်အဖွဲ့ကထောင်ထားတဲ့ဘုံကိုကလေးတွေယူကစားရာကနေပောက်ကွဲခဲ့တာဖြစ်တယ်လို့တရက်ခဏီကပြောပါတယ်ဇန်နဝါရီလ10ရက်နေ့ကနေဖြစ်ပွားခဲ့တဲ့အဲ့ဒီဘုံပောက်ကွဲမှုထဲထိခိုက်ဒဏ်ရာရရှိခဲ့တဲ့ကလေးတွေကတော့အသက်၈နှစ်အရွယ်တွေဖြစ်ကြပြီးဘယ်ဘက်လက်ပြတ်သွားတဲ့ကလေးကတော့သေဆုံးသွားခဲ့ပါတယ်။ကြာနှစ်ယောက်ကလည်းဒဏ်ရာစိုးရိမ်နေရတယ်လို့မိသားစုနဲ့နှီးဆက်သူတွေကပြောပါတယ်
။မွန်ပြည်နယ်လမိုင်းမြို့ကရဲတရင်တပ်ဖွဲ့ SB ရဲအုပ်ငင်းငင်းဝင်းဇန်နဝါရီ9ရက်နေ့မနက်မှစိုင်းကယ်နဲ့တွားနေချိန်တနက်နဲ့အနီးကပ်ပြစ်ခတ်ခံရကပွဲချင်းပြီးသေဆုံးသွားတယ်လို့မြို့ခံတွေကပြောပါတယ်။အဲ့ဒီပြစ်ခတ်မှုတွေအနီးနားကလမ်းတွားလမ်းလာအသက်73နှစ်အရွယ်မိန်းကလေးငယ်တယောက်ကိုလည်းတနက်ကြီးစံထိမှန်ကမော်လမြိုင်ဆေးရုံကြီးမှာဆေးကုသမှုခံယူနေရပါတယ်။ရဲထောက်လမ်းကြီးရဲ့ခေါင်းကနေကြီးပေါက်ပြီးအနီးမှာရှိနေတဲ့ပြည်သူအမျိုးသမီးငယ်လေးထိခိုက်ခဲ့တဲ့အတွက်များစွာစိတ်မကောင်းဖြစ်ရတယ်လို့လူမှုကွန်ရက်ပေါ်ကနေရေးပြောက်ကြားတပ်ဖွဲ့ YGF တာဝန်ရှိသူဘူကြံရစ်ကတောင်းပန်ထားပါတယ်
ရှမ်းပြည်မြောက်ပိုင်းနမ်ဆန်မြို့နယ်ထက်မှာလေရင်နဲ့ဘုံကျဲခံရတဲ့တိုက်ပွဲကြောင့်ပက်စီးသွားတဲ့ဂုံးတာရွာကနေအိမ်တွေစတင်တိဆောက်နေပေမဲ့နေလို့မရသေးတာကြောင့် ကျေးရွာခံတွေကနေရကိုမပြန်နိုင်ကြသေးဘူးလို့ပြောပါတယ်။ကုန်းတာရွာခံအယောက်80ကျော်ဇယန်းကြီးပုံကြီးကျောင်းမှာဒီနေ့ဒီချိန်ထိနေနေကြရတယ်လို့ကုညီပိနေသူဦးစောလွင်ကပြောပါတယ်။ဒီဇင်ဘာလ9ရက်နေ့ကနေ12ရက်နေ့အထိကုန်းတာရွာမှာစစ်ကောင်စီနဲ့တအန်းတမရော TNL တို့အကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ကြပြီးစစ်ကောင်စီကလေယာဉ်နဲ့ပုံကျဲတိုက်ခိုက်ခဲ့တာကြောင့်ရွာလုံးကျွတ်နေပါပျက်စီးဆုံးရှုံးမှုတွေရှိခဲ့တာဖြစ်ပါတယ်။
တရုတ်အစိုးရကကိုဗစ်တားမြစ်ချက်လျှော့ပေါ်ပြီးနိုင်ငံသားတွေကိုဝင်ထွက်သွားလာခွင့်ပေးပေးတာနဲ့တရုတ်မြန်မာနယ်စပ်နေဝနဲ့မိုင်းလားဒီတာကနေလေနယ်စပ်တကာဒီတာတွင်ဂိတ်တွေကိုချက်ချင်းပြန်ဖွင့်ပေးလိုက်ပြီးဖြစ်ပါတယ်တရုတ်ကနယ်စပ်ဂိတ်ဖွင့်ကြောင်းကြေညာလိုက်တာနဲ့ဂျိုင်းတူမိုင်းလားကြားတပင်းဂိတ်အပါအဝင်ပိတ်ပင်ထားတဲ့ဝမိုင်းလားဘက်ကနယ်စပ်ဂိတ်တွေကိုတော့ဒီတာအာနာပိုင်တွေကဇန်နဝါရီဒုတိယပတ်မှာချက်ချင်းဖွင့်ပေးလိုက်ပြီးလို့ဒီတာခန့်တွေကပြောပါတယ်ဂျိုင်းတူမြို့ကနေမိုင်းလားနဲ့ပန်ဆန်းကိုသွားဖို့အတိအကဖြစ်တဲ့တပင်းဂိတ်ကို2019ခုနှစ်ကအစိုးရတက်တဲ့ဝတ်မိုင်းလာတက်တို့စီရီတင်းမှမှုတွေကြောင့်ပိတ်လိုက်တာ9နှစ်အကြာမှအခုလိုပြန်ဖွင့်လိုက်တာဖြစ်ပါတယ်။ရှမ်းနယ်စပ်မူဇေမြို့ကနယ်စပ်ဂိတ်တွေကိုတော့မြန်မာဘက်ကပြန်မဖွင့်သေးပါဘူး။
ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါစစ်ကောင်စီကကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲအတွက်ဆိုပြီးရခိုင်တပီနယ်လုံးအတိုင်းအတာအနေနဲ့ဇန်နဝါရီလဒုတိယအပတ်ကစပြီးတော့လူစည်ရင်းတွေကိုအိမ်တိုင်းရာအရောက်လာကောက်နေတဲ့အတွက်တချို့မိသားစုတွေကစိုးရိမ်နေကြသလိုဒီရွေးကောက်ပွဲဟာတိုင်းပြည်အတွက်အကျိုးရှိမှာမဟုတ်ဘူးလို့လည်းပြောဆိုနေကြတဲ့အကြောင်းမောင်အေးကနေစူးစီးတင်ဆက်ထားပါတယ
်စစ်ကောင်စီကလာမယ့်ဩဂုတ်လမှာကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲအတွက်မင်းစရံလုတ်ဖို့ဆိုပြီးရခိုင်ပြည်တစ်ခုလုံးအတိုက်တာနဲ့လူဦးရေစရံကောက်ခံမှုတွေကိုဇန်နဝါရီလ9ရက်နေ့ကစပြီးအင်တရာရောက်လာရောက်ကောက်ခံမှုတွေရှိနေပါတယ်။ကြောက်တော်မြို့နယ်မှာတော့စိုက်ပိတ်ရှောက်စခန်းတွေအပါအဝင်မြို့ပေါ်ကရဲကောတွေမှာပါအထွေထွေအုပ်ချုပ်ရေးဌာနကဝန်ထမ်းတွေလာရောက်ကောက်ယူနေတာဖြစ်တယ်လို့မြို့ခံတယောက်ကအခုလိုပြောပါတယ်။
ဌာန
တွေကဆိုရင်စစ်ပေးဆောင်စခန်းကိုစခန်းတာဝန်ရှိသူတွေကတစင်ကောက်ခိုင်းထားတယ်။ရက်ကွက်တွေမှာတော့ရက်ကွက်စည်းကသွားကောက်နေတယ
်။လူဦးရေစရာကောက်ခံဖို့တော့လွန်ခဲ့တဲ့ဒီဇင်ဘာလ20ရက်နေ့ကစိုက်တွေမြို့ဥဩတ္တမခန့်မမှာလူပေါက်100ကျော်ကိုတရကြတန်တန်းပိတ်ခဲ့ပြီးလူပေါက်6000ကျော်ကိုအဖွဲပေါက်1190ဖွဲကပြည်နယ်တော်မှရှိတဲ့မြို့နယ်အလုံးနဲ့ဘလောက်ဝမြို့နယ်တွေမှာတပြိုင်တည်းလူဦးရေစရာကောက်ခံမှာဖြစ်ပါတယ်။အမ်းမျိုးနယ်ဖက်မှာလည်းရက်ကော့ကြေးရွာအုပ်ချုပ်ရေးမှူးတွေနဲ့ပညာရေးဝန်ထမ်းတွေမြေပြန်လူဦးရေစရာကောက်ခံနေပြီးတချို့ကလည်းမိသားစုနဲ့ကိုရေးအခြားလားတွေပါသွားတဲ့အတော့စိုးရိမ်မှုတွေရှိနေကြတယ်လို့အမ်းဒေသခံတယောက်ကအခုလိုပြောပါတယ
်ဒီလိုလူတို့တွေကနေပြီးတော့ဒီကောင်ကြီးကောက်တဲ့မှာစိုးရိမ်မှုတွေရှိနေပေါ့နော်အကိုလူလက်ရှိတန်ခွန်ယူထားတဲ့စိတ်ကောင်ကြီးကနေပြီးတော့ပြည်သူတွေကကွယ်မပြည့်တည်ပြန်ပေါ့နော်ပြည်သူတွေကမတရားဖန်တီးမှုတွေရှိတယ်နှိုက်ယှက်မှုတွေရှိတယ်ဒီလိုအဆောက်အုံတွေကမင်းချုပ်မှုတွေရှိတယ်အဲ့ဒီလိုမြန်မာမျိုးတွေဖိတ်ပို့ပြီးကြတို့တို့ကိုယ်တိုင်ကောက်တဲ့အခြေအနေချင်းမှာရေကောက်ပွေတဲ့ကောက်တဲ့ဆိုတာရဲ့လုံခြုံရေးအရာသူတို့ရဲ့အခြေအနေတွေကိုပါတော့မှာဆိုတဲ့ချွေရင်စိတ်ပူမှုတွေရှိကြတယ်ပေါ့နော
်စိုက်ကောက်စီကလုံမဲ့ရေကောက်ပွေကိုယုံကြည်မှုမရှိသလိုတိုက်ပြေအေရှန်ရဲ့အတော်လေးအထောက်အကူပြုမှာမဟုတ်ဘူးလို့ကြောက်တော်မြို့ခံကအခုလိုပြောပါတယ်
ရှင်
ရှင်ပြောရရင်သူတို့ရွေးကောက်ပွဲအောင်နိုင်ရေးအတွက်လုပ်တယ်ပေါ့တိုင်းပြည်မှာဒါနဲ့ကရမှာမဟုတ်ဘူးတိုင်းပြည်မှာဒီဟာလေးတစ်ခုနဲ့ရမှာမဟုတ်ဘူးမီးလောင်ရစီလူတဲ့သဘောပဲဒါကကျွန်တော်တယောက်ထဲခန်းစားချက်ပ
ါအမျိုးသားညီညွတ်ရေးအစိုးရ NUG ကတော့စိုက်ကောက်စီကလူဦးရေစရန်ကောက်ခံမှုကိုမပူပေါက်မပါဝံကြဖို့မိတ္တာရက်ခံထားသလိုမြေပံလူဦးရေစရန်ကောက်ခံဖို့အားပေးအားမြောက်ဆောင်ရွက်နေကြတဲ့တောက်တိုက်တွေကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့တရားစွဲအရေးယူမယ်လို့ကြေညာထားပါတယ်။ဒါအပြင် CDF ဟာခါကလည်းရွေးကောက်ပွဲဖြစ်မြောက်အောင်ဆောင်ရွက်နေကြတဲ့လူပုဂ္ဂိုလ်တွေနဲ့ပါတီတွေကိုပြည်သူလူထုရန်သူအဖြစ်သက်မဲ့သွတ်မယ်လို့ဇန်နဝါရီလ9ရက်နေ့မှာကြေညာချထုတ်ပြန်ထားပါတယ်။
ရှမ်းမြောက်ကိုခိုင်မြို့နယ်အတွင်းကရွာတရွာမှာအသက်14နှစ်အရွယ်အိမ်အကူအမျိုးသမီးငယ်လေးတယောက်ကိုအိမ်ရှင်အမျိုးသားကသုံးနာကျော်ကြာအာဓမပြုကျင့်ခဲ့ပါတယ်။အာဓမပြုကျင့်တဲ့အဲ့ဒီအမျိုးသားကိုလည်း PSLF TNL လေးကဖမ်းဆီးထားပြီးတော့စစ်ဆေးအရေးယူမှုတွေကိုလုပ်နေပြီဆိုတဲ့အကြောင်းကျွန်မအမီကနေတင်ဆက်ပေးပါမယ်။အသက်14နှစ်အရွယ်လွေနမင်လွဲက2022ခုနှစ်ဇူလိုင်လကလေးကအဲ့ဒီအိမ်မှာအလုံးလို့ပို့ရောက်လာတာဖြစ်ပြီးအိမ်ရှင်အမျိုးသားကသူ့ရဲ့အမျိုးသမီးနေအိမ်မှာမရှိနေတဲ့အချိန်ကလေးမလေးကိုအာမပြုကျင့်ခဲ့တာဖြစ်တယ်လို့ကိုခိုင်မျိုးနဲ့အမျိုးသမီးရေးရတာဝန်ခံဒေါက်ခမတ်ကပြောပါရယ်
ဆယ်လပိုင်းမှာကြောက်တော့ကလေးမလေးကိုသူကအာမပြုကျင့်တယ်
အဲ့ဒီကလေးမလေးညအချိန်မှာဖြစ်နေခွက်ချင်းရှိပြီဟိုကလေးမလေးကိုခေါ်တာပေါ့ဦးလေးကိုမက်ခလောင်ချစ်ပေးအောင်ဆိုတော့သူလည်းချစ်ပေးစားပါတယ်တဲ့မက်ခလောင်လည်းချစ်ပေးပြီးတော့အချိန်ကျတော့သူ့ကိုနှမ်းထားလုံးတယ်တဲ့မသိကျင်တာပေါ့နော
်အသက်၁၄နှစ်အရွယ်လွေးကိုအင်ရှင်အမျိုးသားဦးလော်တာဖူက2022ခုနှစ်အောက်တိုဘာလကစပြီးတော့အာဓမပြုကျင့်ခဲ့ပြီးတဲ့နောက်အချိန်ပေါင်းများစွာထပ်မံအာဓမပြုကျင့်ခဲ့တာဖြစ်တယ်လို့ဒေါခမတ်ကပြောပါတယ်လွေးကစိတ်မနှံ့သူမိခင်အပြင်အဖွားဖြစ်သူတို့နဲ့နေထိုင်တာဖြစ်ပြီးငွေရေးကြီးရေးခက်ခဲတာကြောင့်တလကိုကြက်သသိန်းနဲ့အဲ့ဒီအိမ်မှာကလေးထိန်းတဲ့အလုပ်ကိုလာလုပ်တာလို့ဆိုပါတယ်အိမ်ရှင်အမျိုးသားကလွေးကိုအကြင်ကြင်အာရမပြုကျင့်ပြီးတဲ့နောက်2022ခုနှစ်ဒီဇင်ဘာလမှာငွေကျပ်10သိန်းပေးပြီးအိမ်ပြန်ဖို့ပြောရတာကနေလွေးကသူမရဲ့အဖွားဖြစ်သူကိုဖုန်းဆက်ပြီးတော့ဖြစ်စဉ်ကိုပြောပြခဲ့တာပါလွေးကိုအရမပြုကျင့်ခဲ့တဲ့အဲ့ဒီအင်ရှင်အမျိုးသားကိုလည်းဇန်နဝါရီလ၄ရက်နေ့ကတန်းအမျိုးသားလွမြောက်ရေးတပ်မတော် PSLF TNL ကဖမ်းဆီးခေါ်ဆောင်သွားပြီးစစ်ဆေးမှုတွေကိုလှုပ်ဆောင်နေပြီလို့ကိုခိုက်ဒေတာမှလှုပ်ရှားနေတဲ့ TNL တာဝန်ရှိသူတယောက်ကပြောပါရယ်
။နှမျိုးဖြစ်တာပေါ့ဗျာ။တမျိုးကဟိုမရင်းဖြစ်တာလည်းဟုတ်တယ်။နောက်တမျိုးကျတော့ဟိုအဲ့ဒီယောက်ျားအင်ထောင်ရေးဖောက်ပြန်တဲ့ပုံစံမျိုးပေါ့ဗျာ။သူမရဖြစ်တဲ့လူကလည်းအတူယောက်ျားမပေါင်းတော့ဘူးဗျာအခုကသူရဲ့သူယောက်ျားဖောက်ပြန်ပြီဆိုတော့သူရဲ့ယောက်ျားကိုသူ့ပြင်းနဲ့သူခံစင်ချင်တယ်ပေါ့ဗျာသူအိမ်တော်ရေးဖောက်ပြန်လဲဆိုအိမ်တော်ရေးဖောက်ပြန်လဲအမှုလျောက်ပေါ့
လွေးကိုအာဓမပြုကျင့်ခဲ့တဲ့အိမ်ရှင်အမျိုးသားကိုတော့ကိုခိုင်မျိုးနဲ့အမျိုးသမီးရေးရအဖွဲ့က TNL ကိုတိုင်ကြားရကနေလက်ရှိမှာစစ်ဆေးမှုတွေကိုစတင်ဆောင်ရွက်နေတာဖြစ်တယ်လို့ဆိုပါတယ်အာဓမပြုကျင့်ခဲ့တဲ့အမျိုးသားကိုကိုခိုင်ဒေသအတွင်းမှာရှိတဲ့ TNL ထိန်းချုပ်ထားတဲ့နေရာတနေရာမှာဖမ်းဆီးစစ်ဆေးနေပြီးအမှုကို PSLF TNL ရဲ့တရားရေးနဲ့အညီအရေးယူဆောင်ရွက်သွားမယ်လို့ပြောပါတယ်ရှင်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ဆက်လက်နဲ့ပစ္စည်းလိုယူဆရတဲ့ပစ္စည်းတွေကိုလေကြောင်းနဲ့တန်တွဲလေယာဉ်ကွင်းကိုပို့ဆောင်ခဲ့ပြီးတန်တွဲအခြေစိုက်အမှတ်99စစ်တပ်ရင်းကိုလုံခြုံရေးအဖြစ်နဲ့ယူဆောင်သွားပါတယ်။ချင်းအမျိုးသားတပ်ဦး CNF CNA ဗဟုဌာနချုပ်ဝစ်တိုရီယာစခန်းကိုစစ်တပ်ကနရက်ဆက်တိုက်လေယာဉ်နဲ့ပုံကျဲတိုက်ခိုက်မှုကြောင့်ချင်းအမျိုးသားတပ်မတော်ကရဲမီ၂ယောက်အပါအဝင်9ယောက်ကြာဆုံးသွားခဲ့ပါတယ်။
ရှင်ရွယ်ခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပ
ါ။တိုင်းသားဒေတာတချို့မှာလေကြောင်းတိုက်ခိုက်မှုတွေနဲ့မဲစင်းရင်အတွက်လူရည်စင်းကောက်ယူတာပါဝင်အပတ်စဉ်တိုင်းသားသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါ။အခုလိုအပတ်စဉ်စတာရင်းညခဏတွေအပြီးမှာတော့ဒီညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုစောင်ဝက်လိုင်းတက်လှည့်ပြောပြပေးပါဦးခင
်ဗျာ။မြန်မာစစ်တပ်ရဲ့ဝင်ငွေအရင်းအမြစ်တွေကိုဖျက်တောက်ဖို့နိုင်ငံတကာရဲ့အရေးယူတန်ခတ်မှုတွေမှာအရှိတောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့ပူးပေါင်းပါဝင်လာဖို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။အာဆီယံအဆင့်မြင့်အစည်းအဝေးတွေမှာမြန်မာစစ်ကောင်စီခေါင်းဆောင်တွေကိုတက်ရောက်ခွင့်မပေးတာကလွဲရင်အာဆီယံအနေနဲ့တခြားနိုင်ငံတွေနဲ့ရှင်ရင်မြန်မာစစ်ကောင်စီကိုဖိအားပေးမှုနည်းလွန်တယ်လို့ HRW ကသူ့ရဲ့နှစ်စဉ်လူခွင့်ရေးအစီရင်ခံစာထဲမှာဝေဖန်ထားတာဖြစ်ပါတယ်ခင်ဗျာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဒုသမ္မတလက်ထက်ကနိုင်ငံတော်မော်ကွန်းတက်ကိုအားရမဲ့လျှို့ဝှက်မှတ်တမ်းအထောက်အထားနောက်ထပ်အတွေ့အကြုံသူ့ရုံးခန်းဟောင်းနဲ့မဆိုင်တဲ့တခြားနေရာတစ်ခုမှာသူ့ရဲ့ကိုယ်ရေးအရာရှိတွေကထပ်မံတွေ့ရှိခဲ့ပါတယ်သမ္မတဟောင်းအိုဘားမားလက်ထက်ဂျိုးဘိုင်ဒန်ဒုသမ္မတအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးနောက်ပိုင်းသမ္မတရွက်ောက်ပွဲမဝင်ခင်ဂျာကာလာအတွင်းသူ့အသုံးပြုခဲ့တဲ့ရုံးနဲ့မဆိုင်တဲ့တည်ကြားနေရာတစ်ခုမှာအစိုးရလျှို့ဝှက်မှတ်တမ်းကိုတွေ့ခဲ့တာလို့အမည်မဖော်လိုတဲ့သတင်းရက်ွက်ကိုကိုးကားပြီးသတင်းတွေမှာရေးသားဖော်ပြကြပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဂျပန်နှစ်နိုင်ငံအကြားမဟာဗျူဟာဆက်ဆံရေးပုံမှုခိုင်မာအောင်တည်ဆောက်နေခြင်းအရှိတရုတ်ပင်လယ်နဲ့ထိုင်ဝမ်တဝိုက်တရုတ်စစ်တပ်ရဲ့ချင်းချောက်မှုတွေကိုဟန်တားဖို့ဆောင်ရွက်မဲ့အစီအစဉ်တွေချပြတဲ့ပူးတွဲကြေညာချက်မနေ့ကထုတ်ပြန်ပါတယ်။ဂျပန်နိုင်ငံအိုကီနာဝါကျွန်းကအမေရိကန်ရေတပ်ကိုအသိမှတ်ပြုရေးအာကာသနဲ့အစစ်မြင့်စီရေးနည်းပညာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်အသစ်တွေပါဝင်ပါတယ်ခင်ဗျာ။ယူကရိန်းနိုင်ငံအရှေ့ပိုင်းကဆိုလီဒါမြို့မှာယူကရိန်းနဲ့ရုရှားတပ်ဖွဲ့တွေတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပြီးမြို့ရဲ့အခြေအနေကမရေမရာနဲ့ဆိုးရိမ်ရတဲ့အနေအထားမှာရှိနေပါတယ်။ရုရှားဘက်ကပြင်းထန်တဲ့တိုက်ခိုက်မှုတွေကိုယူကရိန်းတပ်ဖွဲ့တွေကကြမ်းခြမ်းကန်ရင်ဆိုင်နေတယ်လို့ယူကရိန်းဘက်ကပြောလိုက်ပြီးဒီတိုက်ခိုက်မှုတွေဟာလွန်ခဲ့တဲ့17လနေပိုင်းအတွင်းအပြင်းထန်ဆုံးနဲ့ထိခိုက်သေးဆုံးမှုအများဆုံးတိုက်ပွဲဖြစ်တယ်လို့ဆိုပါရခင်ဗျာ
။ကျေးဇူးပါကိုစောင်းလိုက်။အခုလိုသတင်းချင်းချုပ်ပြီးမှာတော့ဒ
တင်ညချက်တာရင်းညအစီအစဉ်တွေတော့ပြီးဆုံးသွားပါပြီ။တင်ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကအလိမ့်ပါပါ။စပိုင်းဆိုင်ရာတန်ဖန်းအင်ဂျင်နီယာတွေကတော့ PJ Elion နဲ့ရှောင်းကန်ချန်တို့ဖြစ်ပါတယ်။တင်ညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ။ VOE ကိုအခုလိုနားတော်တာဆင်ကြည့်ရှုခဲ့ကြတဲ့အတွက်လည်းအားလုံးကိုကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များလည်းကမြန်မာပြည်သူပြည်သားအားလုံးပေးပြဝေးကွာလို့လိုရာဆန္ဒပြေဝရွှေလန်းချက်မြေနိုင်ကြပါစေ။ကောင်းကောင်းလဲအိတ်ဆက်အနာရုံနဲ့နဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.